Welcome to the Voice of America in Burmese.
Mingla nan nak khema khnya view American tanga 2019 ခုနှစ်မတ်လ30ရက်ကြာတာပတိနေ့နဲ့နက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။နှိုင်းတုံမီတာ32 40 49တို့ပြင် VOA ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဖြူလန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးပြီပါ။အခုနောက်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်ဗျာခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စအပေါ်အမေရိကန်အထက်လွှတ်တော်ကကြားနာစစ်ဆေးမှုတွေပြုလုပ်တော့မှာပါ။အီရန်နိုင်ငံမူဆူမြို့မှာလေကြောင်းတိုက်ခိုက်မှုအတွင်းအရသားတွေတည်ဆုံခဲ့တဲ့ကိစ္စကိုအမေရိကန်ကတရားဝင်စုံစမ်းစစ်ဆေးမှုစတင်ပါပြီ။ NLD အစိုးရတပ်တန်းတနည်းပြည့်အထိမ်းအမှတ်ဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာနိုင်ငံတော်အခြေပြမင်ကွန်းဒီကနေ့ပြောကြားမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးတော့မှာပါ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်တွေမှာဆိုရင်တော့
ဆိုရတော့နေရအများကြီးပဲပေါ့နော်အများကြီးအဲမှာဒီပြဿနာဖြစ်နေရဟာအများကြီးတဲ့ကိုကျွန်တော်တိုင်းရင်းသားဘက်ကနေပြီးရရနားတယ်
အမေရိကန်ခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်းဖြစ်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကပြည်ပကအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းအဖြေရှာဖို့အမေရိကန်အစိုးရကအမေရိကန်ပြည်ထောင်စုရောက်ကချင်တိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့တက်တွန်းလိုက်တယ်ဆိုတဲ့အကြောင်းသတင်းလွှာကိုတင်ဆက်တဲ့ခါမှာပြည်စုံနားဆင်ရမှာပါအဲ့ဒါပြင်မြန်မာနိုင်ငံမှာကြာခင်ကြေးပါတော့မဲ့ဂျပြဝူဂျေးကောက်ပွဲရဲ့အခြေအနေမကြခင်ထပ်မံဖြစ်ပွားခဲ့တဲ့လက်ဗရောင်းတောင်ကျင်းနီစီမံကိန်းဆန္ဒပြပွဲမှာပါဝင်တဲ့သူတွေကိုတရားစွဲထားတယ်ဆိုတဲ့ဒေတာကနေတွားရောက်ပြီးတော့အဖမ်းခံရတဲ့အကြောင်းသတင်းလွှာအမေရိကန်အကာသစူးစမ်းလေးရာရေးအဖွဲ့ NASA ရဲ့ Micro Swinging အာသုဒေသနာအဖွဲ့က NASA ကလင်သုဒေသနာအဖွဲ့ခွဲအဖွဲ့ဝင်မြန်မာနိုင်ငံသားဒေါက်တာပရိဒါတင်းနဲ့တွေ့ဆုံမိန့်မြန်ကန်ဆရာတွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းနိုင်နဲ့မိုင်းအင်ဂျင်နီယာတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
မနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အများပြည်သူရှေ့မောက်မှာပြုလို့မဲ့လွတ်တော်ကြားနာပွဲမစတင်ခင်မှာပဲဒီကိစ္စကိုပြည်စုံစစ်ဆက်စွာဖယ်လိုက်မှုမရှိပဲစစ်ဆေးတော့မှဖြစ်ကြောင်းအထက်လွတ်တော်ထောင်လိုင်းရေးကော်မတီ Republican အမတ်နဲ့ဒုဥက္ကဋ္ဌဒီမိုကရက်လွတ်တော်အမတ်တွေကပြောကြားလိုက်ကြပါတယ်။ဒါအပြင်သမ္မတဒေါ်နယ်ထရမ့်ရဲ့အတွင်းလူတွေနဲ့ရုရှားအစိုးရအကြားလျှို့ဝှက်ပူးပေါင်းကြံစည်မှုတွေရှိမရှိဆိုတာကိုလည်းတဘာတဲ့စုံစမ်းစစ်ဆေးတော့မှဖြစ်ပါတယ်။သူတို့ရဲ့စုံစမ်းစစ်ဆေးမှုဟာထောင်လိုင်းသတင်းအချက်အလက်တွေပေါ်မူတည်ပြီးစုံစမ်းတိုင်အောင်လှုပ်ဆောင်တော့မှဖြစ်ကြောင်းကော်မတီဥက္ကဋ္ဌမြောက်ကာရိုလိုင်းနာပြည်နယ် Republican အထက်လွှတ်တော်အမတ် Richard Burr ကဗုဒ္ဓဟူးနေ့မှာကျင်းပတဲ့ဒေသနာရှင်းလင်းပွဲအတွင်းပြောပါတယ်။ Virginia ပြည်နယ်ကိုစားပြုဒီမိုကရက်ပါတီအထက်လွှတ်တော်အမတ်လဲဖြစ်ကော်မတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့မတ်ဝါနာကလည်းသူ့အနေနဲ့ဒီကိစ္စကိုစုံကန်းတိုင်အောင်စုံစမ်းစစ်ဆေးသွားမယ်အကြောင်းသဘောတူပြောကြပါတယ်။သူတို့အနေနဲ့မကြုံဘူးလောက်အောင်များပြားတဲ့အထောက်အထားတွေလက်ခံရရှိပြီးဖြစ်ကြောင်းနောက်ထပ်အထောက်အထားတွေထပ်မံရရှိနိုင်ရေးအတွက်လည်းထောက်လိုင်းအတိုင်းဝိုင်းနဲ့ညှိနှိုင်းမှုတွေဆက်လက်ပြုလုပ်နေသေးဖြစ်ကြောင်း Richard Burr ကပြောပါတယ်။ဒါ့အပြင်သူတို့အနေနဲ့ခေါ်ယူစစ်ဆေးမှုအနည်းဆုံး20လောက်ပြုလုပ်ဖို့စီစဉ်ထားတာမှာအဲ့ဒီအထဲဒီကိစ္စအတွက်ကော်မတီရှေ့မှောက်မှာထွက်ဆိုလိုကြောင်းသူသဘောနဲ့သူထုတ်ဖော်ပြောဆိုလာတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့တမက်ဂျဲရက်ကူရှင်နဲ့လည်းပါဝင်တယ်လို့ Richard Burr ကဆက်ပြောပါတယ်
။အမေရိကန်တို့က IS တွေကိုလေကြောင်းကတိုက်ခိုက်ရမှာအီရတ်နိုင်ငံမိုဆိုးမြို့ကအရက်သား100လောက်တည်ဆုံးခဲ့ရတဲ့အခြေအနေတွေကိုစစ်တပ်ကလုံယုံလုံစင်အတိုင်းစစ်ဆေးနေတယ်လို့အရှေ့လေပိုင်းဆိုင်ရာအမေရိကန်စစ်စင်ရေးထိပ်တန်းဗိုလ်ချုပ်ကြီးကပြောကြားလိုက်ပါတယ်။ IS တိုက်ခိုက်ရေးတမားတွေရဲ့လူနေစိတ်တဲ့မြို့ပြစစ်စင်ရေးပရိရေအရင်နဲ့မတူတော့ဘူးလို့အမေရိကန်တို့ရဲ့အလဲပိုင်းစစ်ဌာနချုပ်လို့ခေါ်တဲ့အရှိအလဲပိုင်းဆိုင်ရာတမှုကြီးဂျိုးဆက်ဘိုတယ်ကအောက်လွတ်တော်စစ်မှုထမ်းရေးရာကော်မတီရှေ့မှောက်မှာပြောကြားသွားပါတယ်။အရက်သားတွေထိခိုက်မှုမှာအမေရိကန်တို့စိုးရိမ်တဲ့ကိစ္စကို IS တို့ကအခွင့်အကောင်းယူကြတယ်လို့ဆိုပါတယ်။လေတပ်ဗိုလ်မှူးချုပ်မက်ထရူးအစ္စလာဦးဆောင်တဲ့ဒီစုံစမ်းစစ်ဆေးမှုဟာမတ်လ18ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီတိုက်ဆုံမှုကိုဖြစ်စေတဲ့အချက်လက်အားလုံးကိုစစ်ဆေးသွားမှာဖြစ်ပါရဲ့ရှင်
။ Lisbon စာချုပ်ပါအပိုက်50 Article 50အရ EU ထဲကနေဗြိတိန်နှုတ်ထွက်ဖို့ဗြိတိန်ဝန်ကြီးချုပ် Theresa May ကတရားဝင်ကြေညာလိုက်ပြီးဖြစ်တဲ့အတွက် EU နဲ့ဗြိတိန်ကြားဆယ်စုနှစ်၄ခုကြာလက်တွဲရပ်တည်ခဲ့တဲ့ဆက်ဆံရေးအဆုံးသတ်ရေးအတွက်နနစ်ကြာဆွေးနွေးညှိနှိုင်းယူရမယ့်လုပ်ငန်းတွေကိုစတင်နိုင်တော့မှာဖြစ်ပါတယ်။Article 50ဟာ EU ထဲကနေအဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့နှုတ်ထွက်ခွင့်တောင်းခံရမှာလိုက်နာရမယ့်အချက်လက်တွေကိုဖော်ပြထားတာဖြစ်ပါတယ်2016ခုနှစ်ဇွန်လမှာကျင်းပခဲ့တဲ့လူထုဆန္ဒခံရေးပွဲအတွင်း EU ထဲကနေပြည်ထိုင်နှုတ်ထွက်ရေးမဲခွဲဆုံးဖြတ်တာမှာခွဲထွက်ရေးဘက်ကမသိမသာအသာစီးရခဲ့တဲ့အတွက်အခုလိုခွဲထွက်ဖို့ဖြစ်လာခဲ့တာပါမဲဆန္ဒရှင်တွေကလက်ရှိလူမှုနိုင်ငံရေးအခြေအနေတွေပေါ်မကျေနပ်တာ EU ရဲ့ ဖွဲ့စည်းတိစောက်ပုံဟာတာမန်ဗြိတိရှားနိုင်ငံသားတွေရဲ့အခွင့်အရေးတွေကိုထိန်းချုပ်လာနေတယ်လို့ခံယူလာကြတဲ့အတွက် EU ကနေနှုတ်ထွက်ဖို့မဲပေးလိုက်ကြတာဖြစ်ပါတယ်2015ခုနှစ်မေလမှာကျင်းပခဲ့တဲ့ဗြိတိန်ရွေးကောက်ပွဲအတွင်း EU ကနေဗြိတိန်ခွဲထွက်ရေးမထွက်ရေးကိစ္စကိုလူမှုဆန္ဒခံယူပွဲကျင်းပပေးမယ်လို့ကတိပြုခဲ့တဲ့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာလည်းအဲ့ဒီဆန္ဒခံယူပွဲမှာ EU အတွင်းကဆက်နေရေးသူ့အဆိုရှုံးနိမ့်သွားခဲ့တဲ့အတွက်ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်သွားခဲ့ပါတယ်
အမျိုးသမီးတဦးဟာဝါရှင်တန်မြို့တော်လွှတ်တော်အဆောက်အုံအနီးဗုဒ္ဓဘူးနေ့မနက်9နာရီလောက်ကရဲကားတစ်စီးကိုသူ့ကားနဲ့ဝင်တိုက်တဲ့အတွက်ဖမ်းဆီးခဲ့တယ်လို့ဝါရှင်တန်ရဲတပ်ဖွဲ့ကဆိုပါတယ်။မြို့တော်ရဲပြောခွင့်ရအီဗာမလစကီကဒါဟာအကြမ်းဖက်ဝါဒနဲ့ဆက်ဆက်မှုမရှိဘူးလို့ချက်ချင်းပဲကြေညာပြောကြားခဲ့ပါတယ်။ဝင်တိုက်သူအမျိုးသမီးဟာရဲတွေလိုက်တားတဲ့အခါသူ့ကားကိုကားငင်ကိုကြွေပြီးထွက်ပြေးဖို့ကြိုးစားခဲ့ပြီးနောက်ရဲတွေတနက်ပေါင်းအချက်ပေါင်းများစွာပြစ်ခတ်တားဆီးခဲ့ရတယ်လို့မလစကီကဆိုပါတယ်။ဝင်တိုက်ခဲ့သူအမျိုးသမီးဟာအသက်20အရွယ်တာလီရက်အေဗရက်ကိုလွတ်တော်အနီးမှာရှိတဲ့ရုခဗေဒပန်းချံအနီးမှာရဲကဖမ်းဆီးနိုင်ခဲ့တာပါ။အေဗရက်ရဲ့မိသားစုဝင်တွေရဲ့အဆိုအရသူဟာစိတ်ဝေဒနာခံစားနေရသူတဦးဖြစ်တယ်လို့သိရပါတယ်ရှင
်။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ကိုနေထုံနေပေးနေပါတယ်ရှင
်။ဒီနေ့ကတော့ဒီနေ့ကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။နိုင်ငံတော်တင်မြန်ကန်ပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့မတ်လ30ရက်နေ့မှာ NDI အစိုးရတက်လာပြီးတနည်းပြအထိမ်းအမှတ်အဖြစ်နဲ့ State of the Union Address နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။မိန့်ခွန်းကိုတော့ဒီကနေ့မနက်၈နာရီသတင်းအပြီးမှာ MRTV နဲ့မြမတန်ရေဒီယိုကနေထုတ်လွှင့်ပေးတော့မှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကအသိပေးကြေညာထားပါတယ်။2015ခုနှစ်နိုဝင်ဘာလအတွင်းကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီကအမတ်နေရာစုစုပေါင်း80ရာခိုင်နှုန်းကျော်နဲ့အနိုင်ရခဲ့တာကြောင့်2016ခုနှစ်ဧပြီလ30ရက်နေ့မှာအစိုးရတာဝန်တွေကိုတရားဝင်လွှဲပြောင်းရယူခဲ့တာပါ။ကြောင်လေးကြီးတံပြီးဆိုတဲ့ဆောင်ပုံနဲ့2015ခုနှစ်ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးခဲ့တဲ့ NLD ပါတီဟာအစိုးရဖြစ်လာပြီးတဲ့တနစ်တာကာလအတွင်းနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ခဲ့ပေမဲ့အစိုးရရဲ့လှုပ်ဆောင်နိုင်ခဲ့မှုအပေါ်မြန်မာပြည်သူတွေအကြအမြင်သဘောထားတွေအမျိုးမျိုးထွက်ပေါ်နေပါတယ်။အထူးသဖြင့်ရွေးကောက်ပွဲကာလမဲဆွယ်စည်းရုံးမှုတွေအတွင်းပါတီကောင်းဆောင်ပိုင်းကပေးခဲ့တဲ့ကတိတွေဖြစ်တဲ့တရားဥပဒေစိုးမိုးရေးပြည်တွင်းစစ်အဆုံးသတ်ပြီးညီညာရေးပေါ်ထွန်းရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစတဲ့ကိစ္စရပ်တွေကိုထိရောက်အောင်မြင်စွာလှုပ်ဆောင်ပေးနိုင်ခြင်းမရှိသေးတဲ့အပြင်ပြည်သူလူထုရဲ့အခြေခံစားဝတ်နေရေးပြည်လည်စေမဲ့စီးပွားရေးဖွံ့ဖြိုးမှုတွေတိတိတသာဖြစ်ပေါ်မလာသေးတဲ့အပေါ်ပြည်သူတွေအကြအာမလို့အာမရဖြစ်နေကြတာပါ။တစ်ဖက်မှာလည်းတောင်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့လွတ်တော်အတွင်းတမတော်သား25ရာခိုင်နှုန်းရှိနေသေးတဲ့ကိစ္စတိုင်းပြည်လုံခြုံရေးနဲ့ဆိုင်တဲ့ပြည်ထရေးနေဆက်လုံခြုံရေးနဲ့ကာကွယ်ရေးစတဲ့ဝန်ကြီးဌာနတွေကိုတမတော်ကဆက်လက်ထိန်းချုပ်ထားတဲ့ကိစ္စရခိုင်ပြည်နယ်တွင်းဖြစ်ပေါ်နေတဲ့ရဟင်းညာရေးကိစ္စနဲ့ပတ်သက်လို့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေပြုလုပ်ခွင့်ပြုရေးကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှအဆိုတင်သွင်းခံထားရတာတိုင်းဒေသနဲ့ကိုင်အဖွဲ့အစည်းတွေနဲ့ကချင်းရှမ်းပြည်နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတဲ့ကိစ္စအဲ့ဒီတိုက်ပွဲတွေကြောင့်ထောင်ပေါင်းချီတဲ့ဒေသခံတိုင်းဒေသပြည်သူတွေစစ်ဘေးရှောင်ထွက်ပြေးနေကြရတဲ့ကိစ္စစတဲ့အကဲဆတ်မှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။ပြည်တွင်းညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တော့ NCA တနင်္ဂနွေလုံးပြစ်ခတ်ရစေသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်အောင်နဲ့ဒုတိယအကြိမ်မြောက် 27 ရာစုပင်လုံညီလာခံခေါ်ယူကျင်းပနိုင်ရေးတို့အတွက်စူးစမ်းလှုပ်ဆောင်နေတာတွေရှိပါတယ်။နိုင်ငံရေးအခက်အခဲတွေကတော့ပြည်သူလူထုအကြအစိုးရသည့်အပေါ်အာမလို့အာမရလေးသံတွေထွက်ပေါ်နေတဲ့အတွက်တိတာတဲ့ပြောင်းလဲမှုတွေဖြစ်ပေါ်ဖို့လူထုအနေနဲ့တိခံဆောင်စမ်းပေးကြဖို့လိုမယ်ဆိုတဲ့သုံးသပ်ပြောဆိုမှုတွေထွက်ပေါ်နေပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့ခရိုင်ကိုရောက်ရှိသတင်းယူနေကြတဲ့ VOE မြန်မာပိုင်းသတင်းတောက်အပါအဝင်သတင်းသမားအယောက်20နီးပါးပါဝင်တဲ့အဖွဲ့ဟာဒီကနေ့မှာကြီးကန်းပြင်ဝပိတ်ကျေယိုးပြည်ငခုရစတဲ့မွတ်စလင်ရွာပေါင်း17ရွာကိုတွားရောက်ကြည့်ရှုကြမှာဖြစ်ပါတယ်2016ခုနှစ်အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းနေရက်ကတည်းထွက်ပြေးခဲ့ကြပြီးပြန်လည်ရောက်ရှိနေထိုင်ကြသူတွေရဲ့အခြေအနေတွေကိုတွားရောက်ကြည့်ရှုကြမှာဖြစ်ပါတယ်ဒါအပြင်မောင်းတော့ဒေသကိုရောက်ရှိလေ့လာနေတဲ့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်တမန်ဒေါက်တာကိုလင်းစတိန်ဘတ်ဦးဆောင်တဲ့အဖွဲ့ဝင်13ပါတဲ့ကိုယ်စားလှယ်အဖွဲ့နဲ့လည်းမြန်မာသတင်းမီဒီယာသမားတွေဒီကနေ့တွေ့ဆုံမှုရှိပါတယ်။မင်းကတော့အကြမ်းဖက်တိုက်ခိုက်မှုထပ်မံလုပ်ကြံဖို့ကြံစီသူတွေလို့ဆွဆွဲခံထားရတဲ့ဒေသခံ18ဦးကိုဖမ်းဆီးထားတဲ့အခြေအနေနဲ့ပတ်သက်လို့အမှတ်3နေကြားဆောင်ရဲစခန်းမှုနဲ့သတင်းမီဒီယာသမားတွေတွေ့ဆုံမေးမြန်းခွင့်ရခဲ့တယ်လို့ တင်းမေကျေးရွာမှာရှိတဲ့ဆွဆွဲခံထားရသူတွေရဲ့မိသားစုဝင်တွေနဲ့လည်းတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကပင်မနျူကလ িয়ার စမ်းသပ်ဖောက်ခွဲတဲ့နေရာမှာလွန်ခဲ့တဲ့ရက်အနည်းငယ်တွင်လှုပ်ရှားမှုတွေတွေ့မြင်ဖြစ်ပေါ်လာနေတာကိုကြည်ချင်းအဖြစ်မြောက်ကိုရီးယားဟာ6ကြိမ်မြောက်နျူကလ িয়ার စမ်းသပ်ဖောက်ခွဲဖို့နောက်ဆုံးအဆင့်ပြင်ဆင်မှုတွေပြုလုပ်နေပြီလို့ယူဆရကြောင်းအမေရိကန်ကိုရီးယားအဖွဲ့အစည်းတစ်ခုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မတ်လ28ရက်နေ့ကရယူထားတဲ့ဓာတ်ပုံတွေအရပြုံကျေရီနျူကလ িয়ার စမ်းသပ်ဖောက်ခွဲတဲ့နေရာနီးမှာမော်တော်ယာဉ်တွေဝင်ထွက်သွားလာနေတာအပြင်ဆက်သွယ်ရေးနဲ့စောင့်ကြည့်ပစ္စည်းတွေရေမဆူအောင်လုပ်ဆောင်တဲ့အနေနဲ့ရေတွေဆုတ်ထုတ်နေတဲ့တပ်ပုံတွေကိုအမေရိကန်အခြေစိုက် 38 North ဆိုတဲ့သုတေသနအဖွဲ့ကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။
2019ခုနှစ်နိုင်ငံတကာအမျိုးသမီးရဲစွမ်းတတိရှင်စုကိုအမေရိကန်သမ္မတကတော့မယ်လာနီယာထရမ့်ကစုရှင်အမျိုးသမီး73ကိုဝါရှင်တန်ဒီစီမှာဗုဒ္ဓဘုနေ့ကစုချီးမြှင့်ခဲ့ပါတယ်။အခုစင်ပေါ်မှာသူနဲ့အတူရှိနေတဲ့စုရှင်တွေဟာသူတို့ရဲ့အခွင့်အရေးတွေအပြင်တခြားသူတွေရဲ့အခွင့်အရေးတွေအတွက်ပါတိုက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်။နိုင်ငံသားရေးဌာနကချီးမြှင့်တဲ့ဒီနိုင်ငံတကာအမျိုးသမီးရဲစွမ်းတတိရှင်စုဟာကမ္ဘာတဝန်းမှာငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးကြမှဒန်းတူရရှိရေးအတွက်အမျိုးသမီးတွေကိုဂုဏ်ပြုတဲ့ဆုဖြစ်ပါတယ်ရှင
်။ဒီတရားနိုင်ငံတကာသတင်းတွေကိုကိုယ်စားဝန်ထမ်းတဲ့မန့်အင်ဂျင်နယ်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြည်ပကအခြေအနေတွေနဲ့ပတ်သက်လို့တက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးဆွေးနွေးညှိနှိုင်းတဲ့နိလန့်နဲ့ဖြေရှားဖို့အမေရိကန်အစိုးရဘက်ကတိုက်တွန်းလိုက်ပါတယ်။မလ28ရက်နေ့ကအရှိတောင်အရှဆိုင်ရာဒုတိယလက်ထောက်နိုင်ငံရေးဝန်ကြီးပက်ထရစ်မာဖီနဲ့အမေရိကန်ပြည်ထောင်စုမှရှိတဲ့ကချင်းခေါင်းဆောင်တွေတွေ့ဆုံပြီးတော့မြမညင်ကြင်းရေးနဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုဆွေးနွေးကြတာဖြစ်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မက်အင်ဂျင်နီယာအပြည့်စုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အဲ့ဒီတွေ့ဆုံပွဲမှာ UNFC ကတောင်းဆိုထားတဲ့အချက်တွေအပါအဝင် NCA အပြစ်ခတ်ရစဲရေးစာချုပ်မှာတိုင်းနာနဲ့နှစ်ကိုက်ဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးနိုင်ခြင်းရှိမရှိအမေရိကန်အစိုးရဘက်ကစိတ်ဝင်စားမှုရှိနေကြောင်းဆွေးနွေးပွဲမှာပါဝင်ခဲ့သူတုပ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုအခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းကပြောပါတယ
်သူတို့ကလည်းပြောတာကတော့အစိုးရဘက်ကနေပေးထားတဲ့တင်ဖြစ်ပါလိမ့်မယ် UNFC ရဲ့မူကိုချက်ကတော့အစိုးရနေလက်ခံတဲ့အခြေအနေကြားသိရလို့သူတို့ဝန်တာပါတယ်ပေါ့နော်အဲ့ဆိုတော့တရားတော့ညီချင်ရကြီးဆက်လာတယ်လို့သူတို့ထင်ပါတယ်လို့ပြောတယ်။ဒါပေမဲ့ကျွန်တော်လည်းပြောပါတယ်မဟုတ်ပါဘူးအဲ့ဒါတော့မှန်ဘူးလို့ဒီကိုချက်ကိုလက်ခံတဲ့သဘောတူမရှိပါဘူးလို့ပထမဒီဟာကိုဆက်လက်ဆွေးနွေးမယ်တချို့ဒီကိုချက်ကိုအတိအကျအဲဒီပက်အလိုမျိုးလက်ခံတဲ့အခြေအနေမရှိဘူးလို့ကျွန်တော်ပြောတာပါ။ဆက်နေတာဟာရောရှိသေးပါတယ်လို့ကျွန်တော်ပြောတာပါ
။ဆက်ပြီးဆွေးနွေးရမယ်ဆိုတဲ့ချက်တွေကဘာတွေပါလဲရှင်။ဥပမာဘလို့ချက်တွေလဲပေါ့နော်။
တချို့ချက်တာနိုင်ငံရေးအားလုံးပါဝင်ရင်းမှုလို့ပါဆိုတည်တခြားနိုင်ငံကနေပြီးတော့international witness ဆိုတဲ့စကားလုံးတွေနဲ့ပတ်သက်မှတော့အများကြီးပြဿနာရှိသေးတယ်။နောက်တစ်ခုကတော့ sign ထိုးပြီးမှတနိုင်ငံလုံးအဖြစ်ကရက်စဲမယ်ဆိုတော့ကြေညာချက်တွေဒါပထမဆုံးတောင်းဆိုချက်တစ်ချက်ကအဲ့ဒါတော့လက်ခံနိုင်တဲ့အခြေအနေမရှိဘူးလို့ပြောပြပါတယ
်။ဒါအပြင်တနင်္လာနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ကချင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေစခန်းကိုတွားခဲ့တဲ့ခီးစင်နဲ့ပတ်သက်လို့လေဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီနဲ့ဆွေးနွေးခဲ့ကြပြီးတိုင်းသားတွေဘက်ကဒေါက်တာဆန်းစုကြည်အပေါ်ထားတဲ့ယုံကြည်မှုနဲ့ပတ်သက်လို့တော့
တခြားလူတွေတိုင်းတာမယ်ဆိုတော့သူတူတယောက်ပဲဒီပြန်လဲတင်းမြတ်ရေးအတွက်စူးစမ်းမယ်ဆိုတော့သူတူဒီကောင်းဆောင်တူတယောက်နေဖြစ်တော့သူ့မှာပဲအဓိကကြားတယ်နောက်သူပဲတတ်နိုင်မဲ့အရာတစ်ခုပါလို့ပြောပြပါတယ်ဒါပေမဲ့သူရောဒီဟာကတော့ဒီလိုမျိုးဟာတွေထောက်ခံမှုကတော့တနေ့နဲ့တနေ့ကတော့နည်းပါးလာတဲ့အခြေအနေကတော့ရှိပါတယ်လို့ပြောပါတယ
်တနိုင်ငံလုံးအပြစ်ခတ်ရစဲရေးကိစ္စမှာတိုင်းသားနဲ့နှစ်ကိုင်ဖွဲ့ရင်းနေနဲ့အစိုးရနဲ့ဆက်လက်ညှိနှိုင်းဆွေးနွေးဖို့အမေရိကန်ဘက်ကလူလာကြောင်းမစ္စတာမာဖီကပြောဆိုခဲ့တယ်လို့ဂမ်ဆန်းကအခုလိုပြောပါတယ
်အစိုးရဘက်ကရောနားလည်ပေးဖို့ရောသူတို့ပြောပြပါတယ်အစိုးရလုပ်နေတာအများကြီးပဲပေါ့နော်အများကြီးအဲမှာဒီပြဿနာဖြစ်နေတဲ့ဟာတွေအများကြီးတဲ့ကိုသူတို့တိုင်းသားဘက်ကနေပြီးရောနားလည်ပေးဖို့လို့သူရောလုပ်နေဟာပြောင်းလဲရမယ့်ဟာရှိနေဆိုတော့အထင်ကတော့ရှိပါပဲအမျိုးစီရေးပေးဖို့မရမဆိုင်ပဲနဲ့ဒီဒီဆက်ဆံမှုနဲ့ဒီကျုံဆွေးနွေးအဖြစ်ရှာသွားဖို့ကတော့သူတို့တောင်းဆိုပါတယ
်ဒီတွေ့ဆုံပွဲမှာအမေရိကန်ဘက်ကမြမငင်းကြီးမှာဘလို့ပါဝင်ကူညီနိုင်တယ်လဲဆိုတာကိုရောကမ်ဆန်တို့ဘက်ကတင်ပြဆွေးနွေးခဲ့တာရောရှိပါလားရှင်
US ကနေပြီးတော့ပို့ပြီးမှနည်းနည်းဆိုင်ဆိုင်ပါဝင်ပေးဖို့အတွက်ကျွန်တော်တောင်းဆိုတာပါဥမာဒီရုပ်အစိုးရတစ်ဖက်ပဲမဟုတ်ဘူးဒါပေမဲ့ US အစိုးရကနေပြီးတော့ရောဒီကိစ္စတွေမှာကျွန်တော်ရဲ့ဒီချာနေပြီးတော့နောက်ထောက်ပံ့အမှုတွေပါတယ်ရောအဓိကချတဲ့ပို့ပြီးမှဒီထက်ပို့နှစ်ဆိုင်မှပါဝင်အကောင့်ထဲဖို့ပို့ရတယ်ကျွန်တော်တောင်းဆိုပါတယ်ဒီ UNFC ဖွဲ့စည်းဖွဲ့တည်နေရောပေါ့နော်တောက်လျှောက်အမျိုးပြဆက်လက်ပြီးမှစူးစမ်းမှထင်ရှားပို့နောက်ဆိုရရစတက်ကိုရဒီလိုကြီးပဲလိုက်တိုက်ပြီးမှနေချင်ရနိုင်တဲ့ဟာမဟုတ်ဘူးဟာလေကျွန်တော်တောင်းဆိုပေးဖို့ကျွန်တော်အဲ့ဒါတွေကကျွန်တော်ရဲ့ဆွေးနွေးဖြစ်ပါတယ်
ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းစစ်ပေးရှောင်ဒုက္ခသည်တွေအရေးပါဝင်ကချင်ပြည်နယ်ဘက်မှာကက်သလစ်နဲ့ခရစ်ယာန်ဘာသာရေးအဖွဲ့အစည်းတွေကန့်တက်ခံရမှုတွေကိုလည်းဆွေးနွေးပွဲမှာပါဝင်တဲ့ကချင်ဘာသာရေးခေါင်းဆောင်တွေကတင်ပြခဲ့တယ်လို့မလေးရှားနိုင်ငံကကချင်ဒုက္ခသည်တွေအရေးကိုပါဆွေးနွေးတင်ပြခဲ့တယ်လို့ကမ်ဆန်းကပြောပါတယ်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီနဲ့တွေ့ဆုံပွဲကိုအမေရိကန်ပြည်ထောင်စုမှာရှိတဲ့ကချင်ဘာသာရေးလူမှုရေးနိုင်ငံရေးအဖွဲ့အစည်းကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်ရှင်
မန်ဂျင်းနိုင်တင်ပြတော့တာဖြစ်ပါတယ်ခင်ဗျာတို့ရရှိမြတ်ခင်ဗျာမြန်မာပြည်မှာကြားပြတ်ရွေးကောက်ပွဲကျင်းပဖို့ရစ်ပိုင်းမဲ့လို့ပါတော့တယ်ရွေးကောက်ပွဲမွေးဆက်စည်းရုံးမှုတွေကလည်းအရှိန်မြင့်လာနေပါတယ်နိုင်ငံတော်မှာရွေးကောက်ပွဲပေါ်လူစိတ်ဝင်စားမှုတိတိကျကျနည်းတယ်ဆိုပေမဲ့ရခိုင်ပြည်နယ်အမ်းမြို့နယ်ဘက်မှာတော့ရွေးကောက်ပွဲအရင်ရွေးကောက်ပွဲတွေထက်ပိုပြီးတော့လူလူစိတ်ဝင်စားမှုထူးခြားများပြားနေတာတွေ့ရတယ်လို့တုံ့တက်ကြပါတယ်အမ်းမြို့ကရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုစုံစမ်းမေးမြန်းထားတဲ့မက်ကင်ပူတွေကပြောပြပေးပါလိမ့်မယ်
မြန်မာနိုင်ငံမှာကြားပြတ်ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းမဲ့လို့တော့တာကြောင့်နိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေဟာလည်းပို့ပြီးတော့အကျိန်းနဲ့ဖြစ်လာပါဗျ။ဒီလက်မဲဆန္ဒနဲ့16နေရာအတွက်ကျင်းပတဲ့ကြားပြတ်ရွေးကောက်ပွဲအပေါ်မှာလူစိတ်ဝင်စားမှုကတော့အရင်ရွေးကောက်ပွဲတွေတော့များတာမတွေ့ရပါဘူး။ဒါပေမဲ့လို့ရခိုင်ပြည်နယ်အမ်းမြို့နယ်မှာကတော့နိုင်ငံရေးပါတီကြီးတွေအကျိန်းနဲ့မဲဆွဲနေကြတာနဲ့အမျှလူလူရဲ့ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုဟာလည်းအရင်အကျိန်းတွေမှာထက်တောင်ထူးခြားခြားပို့ပြီးတော့အားကောင်းနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတို့အုပ်ဖြစ်တဲ့ရခိုင်လူမှုကွန်ရက်ကကိုစရာကျော်ကပြောပါတယ
်။အမ်းနယ်ရဲ့ကျေးရွာတွေမှာကျွန်တော်ကြည့်ရတော့ဒီကြားပြရွေးကောက်ပွဲအပေါ်မှာလူလူစိတ်ဝင်စားမှုဒီ2015ကထက်ပို့ပြီးတော့စိတ်ဝင်စားတယ်ဆိုရက်အနေထားတွေကိုတွေ့ရတယ်ခင်ဗျာသူတို့ကိုယ်တိုင်ဒီမဲဆင်းတွေကိုအခုကြိုးပြီးတော့မဲဆင်းတွေကတ်ထားပြီးရွာတွေမှာဆိုလို့ရှိရင်ကြောင်ညာဆိုင်ဘုတ်လေးတွေရှိတယ်အဲ့မှာတွားပြီးတော့ကြည့်နေကြတယ်ခင်ဗျာနော်အဲ့ပြီးတော့ဝင်နှန်းတွေပေါ့နော်ဒီပြည်သူရေးတွေအဆဒီဟာကိုအခုမဲဆင်းနာမည်ပါမပါဘူးဟိုမဲပေးနိုင်ဖို့လို့ကြိုတင်ပြီးတော့ဒါဝိရဆိုင်ပြီးတော့ကြည့်နေတယ်ဆိုတဲ့ဟာတွေမြင်ရတယ်အဲ့ပြီးတော့ဒီမဲနဲ့ပတ်သက်ပြီးတော့ဘယ်လိုပြေးကြမလဲဟာရေဟာကိုချိန်တယ်ပြည့်ပြီးပေါ့နော်သူတို့တွေအပေါ်မှာဒီကုန်ဆွေးနွေးနေကြတာလေမြန်မာပြည်အပြင်ဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုဒီလူထုဒီအားတက်ပြီးရရှိရဲဆိုတော့မြင်ရတယ်ခင်ဗျာဟုတ်ကဲ့ပ
ါအခုရွေးကောက်ပွဲမှာအမ်းမျိုးနယ်မဲဆန္ဒနယ်ကနေပါဝင်ရှင်ပြိုင်မဲ့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကတော့သူ့ပါတီအနေနဲ့အမ်းမျိုးနယ်အတွင်းကမဲဆွယ်စည်းရုံးမှုတွေကိုတခြားပါတီတွေထက်အချိန်အများကြီးစောပြီးတော့စတင်လှုပ်ဆောင်ခဲ့တယ်လို့လူထုတွေရဲ့ထောက်ခံမှုအများပြားရထားတယ်လို့လည်းပြောပါဗျာ
ကျွန်တော်တို့ဒီအမ်းကိုရခိုင်မျိုးသားပါတီဒီရခိုင်တို့ရဲ့မျိုးရည်ပြတ်တ်မှတ်တယ်အဲ့ဒီလိုပဲအားကိုကျွန်တော်တို့နိုင်ဖို့အတွက်တတရားသူစစ်တွေကျွန်တော်တို့နိုင်ငံရေးအရေးကိုညှင့်မယ်လူထုသိအောင်လုပ်မယ်ဆိုရဲစနစ်တကျကျွန်တော်တို့ချင်းကပ်ပြီးမြေချောက်ပါတယ်ဒါကြောင့်လည်းပဲကျွန်တော်တို့ပါတီရဲ့အကြီးဆုံးကိုလိုလိုဆည်ဖြစ်တဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌကိုဒီမျိုးမှာတင်ပြီးမှကျွန်တော်တို့ရဲ့ဒုသားဟင်အားကိုညှင့်တာပေါ့ဗျာနော်အဲ့တော့ဒီအားရဲ့ပြန်ပွဲကိုကျွန်တော်တို့ဒီအလေးနဲ့ထားတယ်အောင်မြင်ရမယ်ဆိုရဲရည်မှန်းချက်ထားတယ်ဘာလို့ဆိုရင်2020မှာကျွန်တော်တို့ပါတီရဲ့ရည်မှန်းချက်ကိုကောင်းပြီပေါ့။အဲတော့2020မှာမှန်းထားတယ်ဆိုရင်2020မှာရခိုင်ပြည်နယ်ကတာပို့ပြပြည်သူ့ဘက်တို့ကအယောက်အမျိုးသားလွတ်တူက10ယောက်အလုံး29ယောက်ကိုရောက်အောင်ပြည်ပြည်နယ်လွတ်တူမှာအမှတ်34နေရာနဲ့ရှင်းရဝန်ကြီးတခုရှိတယ်။အဲ့ဒီ35နေရာလုံးကိုရခိုင်မျိုးသားပါတီရောက်အောင်ဒီလိုပဲကျွန်တော်တို့ယူဖို့အတွက်ဒီအန်ယူကောက်ဝေးဟာအမတန်အရေးကြီးတဲ့ကြိုတင်ပြင်ဆင်မှု6နှစ်ပြပြအမျိုးသားရဲ့လှိုင်းကိုတနင်္လာလူလူရဲ့ပြပောင်းဆောင်ရွက်မှုက2020ရောက်ကိုရရမယ်ဆိုရဲနိုင်ငံရဲ့အခြေခံရေးမှန်းချက်ရှိတယ်။ဒါကြောင့်ဒီနေ့တကြက်ပြင်ဆင်နေပါတယ်
။အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့လည်းအမ်းမြူမဲဆန္ဒနယ်မှာအနိုင်ရဖို့အင်အားခိုင်မာသုံးပြီးအကြိမ်နဲ့မဲဆွယ်စည်းရုံးနေတာပါ။လက်ရှိအနေအထားမှာတော့နိုင်ငံရေးပါတီကြီးတွေအားလုံးကအင်အားအကြီးအကျယ်စိုက်ထုတ်မဲဆွယ်နေကြပြီးလူလူတွေကြားမှာလည်းပါတီတစ်ခုတည်းကိုပဲအားတာနေတဲ့ပုံမျိုးမတွေ့ရတာကြောင့်ဘယ်ပါတီအနိုင်ရနိုင်နေစွာကိုပြက်ပြက်သားသားခံမှန်းဖို့ခက်တဲ့နေရာတစ်ခုဖြစ်တယ်လို့ကိုစရာကျော်ကပြောပါရယ်
။ เดี๋ยวนี้มาเราเปลี่ยนรูปมาเยอะไปไหมในท้องสนามเราจะกู้ชีวิตสุดยิ่งแม้สนามเนี่ยนักกู้ชีวิตก็เนี่ยอันมาแม้สนามเนี่ยมันเนี่ยเป็นแชมป์เอาไปแชมป์ดีในท้องสนามมาเอ็นบีก็อาบ้าหนวดเนี่ยนั่งเงียบอะไรชีวิตอะไรก็เนี่ยไอ้เราไม่ชีวิตอะไรลักษณะจริงๆเนี่ยดีเอาไปแชมป์เนี่ยมาแม้สนามเนี่ยมันเนี่ยเป็นแชมป์มาดีใครไม่รู้ว่าปาร์ตี้เป็นผู้เข้าแข่งในอาบูมีอะไรก็เนี่ยเรียกแค่เป็นชีวิตไม่ได้แม้สนามเนี่
အဲဒီအန်အယ်ဒီကိုထောက်ခံတဲ့အာမျိုးတွေရှိတယ်အဲကျန်းခံရေးကိုထောက်ခံတဲ့အာမျိုးတွေရှိတယ်တွေ့ရတယ်ခင်ဗျအန်အယ်ဒီအစိုးရလက်ထက်ပထမဆုံးချင်းကျင်းပမှာဖြစ်တဲ့ဒီကြားပြရွေးကောက်ပွဲဟာအန်အယ်ဒီအစိုးရအတွက်လည်းစံတမှုတစ်ခုဖြစ်ပါတယ်တနေ့တာအစိုးရတက်တန်းကာလအတွင်းနိုင်ငံရေးစီးပွားရေးလူခွင့်ရေးနဲ့ရင်းရင်းဒီစားမှုအပိုင်းတွေမှာအန်အယ်ဒီအစိုးရအနေနဲ့အများမျှော်မှန်း
ဒီကမှုတွေဖြစ်ပေါ်တဲ့ဒီတင်မှတ်မှုဖြစ်ခဲ့တယ်လေဘရောင်းအောင်ကျင်းဒီစီမံရေးနဲ့ပတ်သက်လို့ဒီတကငားခဲ့တဲ့မနေ့ကိုတရားစွဲဆိုထားတဲ့အကြောင်းအာနာပိုင်းကသတင်းစာရှင်းလင်းခဲ့ပြီးတဲ့နောက်ဒီတကနေဟာအင်္ဂါနေ့ကတွားပြီးတော့ဖန်ခံခဲ့ကြပါတယ်သူတို့ရဲ့နိမ့်နာမှုနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းပေးဖို့တရားဥပဒေစိုးမိုးရေးဆောင်ရွက်ပေးဖို့အတွက်အယတအစုရကိုလည်
ဒီသုံးရက်အကြာမှာတော့စနေညညနဲ့အုတ်ချုပ်ရည်မှုနဲ့ရဲမှုတွေဦးဆောင်ပြီးသတင်းစာရှင်းလင်းခဲ့ရမှာဒေတာကန်တွေကိုတရားစွဲဆိုထားတဲ့အကြောင်းပြောဆိုခဲ့တာပါဒေတာကန်တွေကတော့အင်္ဂါနေ့မှာစနေညညနဲ့ကညောင်မင်းကြီးရဲစခန်းကိုတွားရောက်အဖမ်းခံခဲ့ပါတယ်ဒါအပြင်လက်ပလောင်းဒေတာမှာတရားဥပဒေစိုးမိုးရေးနဲ့
ပြည်သူလူထုကိုအကာအကွယ်ပေးနိုင်မှုတွေမရှိဘူးဆိုပြီးဒေသခံတောင်သူတို့ကပြောပြပါတယ်။ရဲမှုစေဝန်ကနေပြီးတော့ဆလင်းကြီးမျိုးမှရဲစခန်းကိုဒီဒေသခံတွေကိုတနတ်မှန်ထားတဲ့လူတွေတစုရောဒေသခံအယောက်90ရောကိုသူတို့ကအမှုဖွင့်ပြီးတော့တရားစွဲဆိုထားတဲ့ဆိုတဲ့အတွက်ကိုကျမတို့သွားရောက်ပြီးတော့အဖမ်းခံတာပါ။ပြည်သူလူထုဘက်ကဒီအုပ်တွေစုမှုရေးဆိုတာမရှိဘူးရှင်။ကျမတို့ဒီကြောက်ကားတွေကိုသူတို
ားနဲ့တိုက်တယ်တိုက်ပြီးတော့ကျတော့သူကလဲလို့ဆိုပဲပစ္စလက်ခတ်တွေကိုပြစ်ထားခဲ့တယ်တချို့ကားတွေကျတော့ဟိုလိုပေါ့မမိအောင်လို့အတင်းမောင်းပြကြတယ်အဲ့ကြတရားခံကိုလည်းရှားလို့မတွေ့တရားခံရှားတွေ့ပြန်တော့လည်းအမှုကသူတို့ပဲကျတော့တရားဥပဒေကဟိုမရှိဘူးရှင်ကျမတို့ပြည်သူလူထုကဒီကြောက်ကားတွေကိုတားဆီးတဲ့အခါကျတော့သူတို့ကကျမတို့ကိုအကြမ်းဖက်ပြီးတော့တနတ်တွေနဲ့ပြစ်ခတ်ပြီးတော့ကျတော့တရားဆွဲဆိုတဲ့ဟာတွေလုပ်တဲ့
လက်ပောင်းဒေတာမှာမြေယာတင်းခံရတဲ့တောင်သူတွေကန့်ကွက်ဆန္ဒပြနေတော့မှတနက်နေ့ပြစ်ခတ်လို့တေဆုံးခဲ့ရတဲ့ဒေါခင်ဝင်းကိစ္စနဲ့ပတ်သက်လို့ကတော့အမှုမှန်ပေါ်ပေါက်တာမျိုးတွေမရှိခဲ့ဘူးလို့လည်းဒေသခံတွေဘက်ကဆိုပါတယ်ဒီအတွက်လူထုကပြင်မြောက်တဲ့ NLD အစိုးရဟာမျှတတဲ့တရားဥပဒေနဲ့အကာအကွယ်ပေးဖို့ကိုလည်းဒေသခံတွေဘက်ကတောင်းဆိုလိုက်ပါတယ်
ကျမတို့လက်ရှိကျမတို့တင်မြောက်ထားတဲ့ NLD အစိုးရကိုပဲအားကိုးရမယ် NLD အစိုးရနေရာမှာကျမတို့တရားဥပဒေနဲ့မှန်မှန်ကန်ကန်လေးနဲ့ကျမတို့ဒေသမှာတကယ်မျက်နာနေတဲ့ဟာလေးကိုဟိုလှုပ်ဆောင်ပေးမယ်ဆိုရင်တော့ဟိုကျမတို့ဒေသမှာစိုးစိုးဝါးဝါးဖြစ်လာကြအကြောင်းမရှိပါဘူးအဲ့ဒါတော့ကျမတို့ကိုတင်ထားတဲ့အစိုးရကိုလည်းအားကိုးတယ်အဲ့ဒါတော့ဒါလေးကိုကျမတို့ဒေသကိုတရားဥပဒေမျက်မျက်တတ်တာလေးရှိအောင်လို့ဆောင်ရွက်ပေးကြပါလို့ကျမတော့အဲ့ဒါကိုပြောချင်တယ်ရှင်ဟိုဒီဒေါခင်ဝင်းရင်ကိုတနက်နေ့ပြခံတဲ့ပြတဲ့ကိစ္စကြတော့တရားဥပဒေကလုံးဝမှဟိုမှာကျမတို့ကိုအမှုမှန်ကိုဖော်ထုတ်မပေးဘဲနဲ့အဲ့ဒီအမှုကိုပြန်လဲရုပ်သိမ်းသွားပြီဆိုတဲ့ဟာကိုပဲသိတာရှင
်အစိုးရတက်လက်ထက်ပြီးခဲ့တဲ့6လအတွင်းမှာနိုင်ငံတော်အနေနဲ့အမေရိကန်ဒေါ်လာတန်း20ဝင်ငွေရခဲ့တယ်ဆိုပြီးမကြာခင်ကပဲမြန်မာအစိုးရဘက်ကထုတ်ပြန်ထားခဲ့တဲ့လက်ဘရောင်းတောင်ကျင်းတီစီမံကိန်းဟာဒေသခံတွေရဲ့ကန့်ကွက်မှုတွေကိုပြင်းပြင်းထန်ထန်ကြုံနေရတာပါဖေဖော်ဝါရီလ10ရက်နေ့ကနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးဖြစ်တဲ့ Amnesty International ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့လက်ဘရောင်းတောင်ကျင်းတီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချက်မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊နေရာဆုံးရှုံးရတာတွေနဲ့လူ့အခွင့်အရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဖော်ပြထားပြီးစီမံကိန်းကိုဖျက်သိမ်းပြစ်ဖို့ကိုလည်းမြန်မာအစိုးရကိုတောင်းဆိုထားပါတယ်။တောင်သူတွေရဲ့နေရာတွေကိုသိမ်းပြီးလုဆောင်နေတဲ့စီမံကိန်းကိုကန့်ကွက်မှုက9နှစ်ကျော်6နှစ်လောက်ထိကြာခဲ့ပြီဖြစ်ပေမဲ့လည်းပြီးခဲ့တဲ့အစိုးရလက်ထက်မှာကောလက်ရှိအစိုးရလက်ထက်မှာပါပြည်လည်အောင်ညှိနှိုင်းနိုင်တာမျိုးတွေတော့မရှိသေးပါဘူးဒီစီမံကိန်းနဲ့ပတ်သက်လို့ ဒီကြားပြရုပ်ကောက်ပွဲပေါ်မှာနိုင်ငံတော်အနေနဲ့အမေရိကန်ဒေါ်လာကြီးအစိုးရဖွဲ့ကိုယ်တိုင်ဖြည့်ရှင်းဖို့အခက်အခဲရှိနေတာကြောင့်ပြည်တော်စုလွှတ်တော်ကိုတင်ပြီးဆုံးဖြတ်ရမယ်လို့လည်းစကိုင်းတိုင်းစလင်းကြီးမျိုးနယ်တွေကလွှတ်တော်ကိုယ်စားလှယ်တွေကတော့ပြောပြကြပါတယ်ရှင်
ဖြူရီတရင်တော့မအေးမာရဲ့တရင်တော်ကိုနားဆင်ကြရတာဖြစ်ပါတယ်တောရာရှိမြတ်ခင်ဗျာအမေရိကန်အကာတဆူဇန်လီလာရေးဖွဲ့နာဆာနဲ့ လက်တွဲလှုပ်ဆောင်နေတဲ့ University Space Research Association ကို RUSR တက္ကသိုလ်များအကာတဆူဇန်လီလာရေးအဖွဲ့က 2016 ခုနှစ်အတွက်ကြီးမြင့်တဲ့ဆုတောင်းသူတွေမှာအဖွဲ့လိုက်အကောင်းဆုံး Team Excellence Award ကို USRE Micro ဆွဲငင်အားသူတည်တနာအဖွဲ့ကရရှိခဲ့ပါတယ်အဲ့ဒီဖွဲ့ထဲမှာ NASA Glenn သူတည်တနာဌာနကမြန်မာနိုင်ငံသားဒေါက်တာပရိဒါတင်လဲပါဝင်ပါတယ် Washington DC မှာရှိတဲ့ NASA ဌာနချုပ်မှာကျွန်တော်တို့အခုအတန်လွှင့်ချိန်မတိုင်ခင်လေးခင်ရပါတယ်ကျင်းပသွားတဲ့စူပေးပွဲအခမ်းအနားမှာအဖွဲ့ကူစားဒေါက်တာပရိဒါတင်ကတက်ရောက်ပြီးတော့လက်ခံခဲ့တာဖြစ်ပါတယ်အခုရရှိတဲ့စုနဲ့ပတ်သက်ပြီးတော့ဒေါခင်မျိုးသက်ကမင်းမြန်ခဲ့ရမှာသူကအခုလို့စပြီးတော့ဖြည့်ဆို့ခဲ့ပါတယ်ကျွန်တော်လာယူတဲ့စုကအပြည်ပြည်ဆိုင်ရာအာကာတစခန်းမှာမနစ်ကတက္ကသိုလ်နှစ်ခု University of Colorado နဲ့ဂျာမက်ဒဘတ်ယူနီဗာစီတီကနေတွဲပြီးတော့လုပ်ခဲ့တဲ့သုတေသနရဲ့အောင်မြင်မှုအတွက်တော်တော်ကိုအောင်မြင်တဲ့သုတေသနတစ်ခုဖြစ်ခဲ့ပါတယ်အဲ့ဒါအတွက်ကိုကျွန်တော်တို့
Group Award အနေနဲ့အမေရိကန်နိုင်ငံအမျိုးသားအာကာသနဲ့လေကြောင်းသုတေသနဟောအမေရိကန်နိုင်ငံမှာရှိတဲ့တက္ကသိုလ်များအာကာသသုတေသနအဖွဲ့ကဟောတွဲပြီးတဲ့အခါကျတော့ကျွန်တော်တို့ဒီဂုဏ်ပြုလက်မှတ်ပေးတာဖြစ်ပါတယ်လုပ်ခဲ့တဲ့သုတေသနကဘယ်နေရာမှာလုပ်တာပါလဲကျွန်တော်လုပ်ခဲ့တဲ့သုတေသနက လုံးရဲလင်းကမ်းချောင်းနေတဲ့ကစလုပ်ခဲ့တဲ့သူတေသနာပါကျွန်တော်တို့ဆယ်လူလာဖုန်းတွေပေါ်မှာအိမ်မှာကြည့်တဲ့ရုပ်မြင့်သားကြားကြည့်တဲ့ TV တွေပေါ်မှာရှိတဲ့ဒီ liquid crystal ပေါ့နော်ဆယ်လူလာဖုန်းတို့ဒီ TV တို့ပေါ်မှာအရေးပုံဆောင်ွယ်လို့ရှိတယ်အဲ့ဒီအရေးပုံဆောင်ကလေးနဲ့ပတ်သက်တဲ့ရုပ်သဘောတဘာဝပြောင်းလဲမှုဟာကဘာပေါ်မှာစမ်းတက်လို့မရပါဘူးအဲ့တော့အပြည်ပြည်ဆိုင်ရာအာကာသစခန်းထဲမှာအဲ့ဒီခုနအရေးပုံဆောင်ကလေးကိုသူတေသနာလုပ်တာဖြစ်ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပေးတဲ့စုပါခင်ဗျာ
ဟုတ်ကဲ့
အပြည်ပြည်ဆိုင်ရာအာကာသစခန်းအာကာသထဲမှာလုပ်တဲ့သူတေသနာကလက်တွေမှာဒီကဘာမျိုးပေါ်မှာအသုံးချလို့ရပါမလားအဲခုနကျွန်တော်ပြောတာပေါ့နော်ဒီအရေးပုံဆောင်ကလေးကိုလုပ်တဲ့အခါကျတော့အခိုင်အတန့်တွေမဲ့ပုံဆောင်ကလေးအစားဒီတဲ့ပို့ပြီးကောင်းတဲ့ပုံဆောင်ကလေးဖြစ်တဲ့အတွက်အခုနောက်ပိုင်းပေါ်နေတဲ့ super high definition television display ဆိုတဲ့ ဟာမျိုးဖြစ်နောက်ဆယ်လူလာဖုန်းဆိုလို့ရှိရင်အခုသုံးနေတဲ့ဆယ်လူလာဖုန်းရဲ့ပုံဆောင်ကလေးက pneumatic လို့ခေါ်ပါတယ် ကျွန်တော်တို့လုပ်ခဲ့တဲ့မနစ်ကလုပ်ခဲ့တဲ့ဟာပါဆိုဆမက်တစ်လို့ခေါ်ပါတယ်အဲ့ဒါပုံဆောင်ကအလွှာတွေအများကြီးထပ်ထားတာပါအဲ့တော့တလွှာတဲ့အစအလွှာတွေအများကြီးထပ်ထားတဲ့အတွက်နောက်ဆို hologram နဲ့ဆယ်လူလာဖုန်းနဲ့တုံးလို့ရတဲ့ပုံစံတွေဖြစ်လာမယ်အိမ်မှာတုံးတဲ့ television screen တွေကိုလက်ညှိုးနဲ့ထိုက်ပြီးကိုလိုချင်တဲ့ပစ္စည်းအမျိုးအစားဘယ်လိုဟာမျိုးလဲဆိုတာကိုလက်နဲ့စမ်းလို့ရအောင်ကောင်းတဲ့ screen တွေပေါ်လာမှာဖြစ်ပါတယ်ဒါတွေဟာအရေးပုံဆောင်ကဲသူတေသနအတိတ်တွေ ဖြစ်ပေါ်လာဖို့အတွက်လုပ်တဲ့အခြေခံနေရာအဲ့ဒီမှာလုံမှာရပါတယ်ဟုတ်ကဲ့ဒါကြောင့်ပါမြန်မာနိုင်ငံကလူငယ်လေးတွေကိုဘယ်လိုအားပေးချင်ပါလဲသူတို့ဘာဒီလိုသူတေသနာတွေလှုပ်လာနိုင်အောင်အဓိကကပါလဲဆိုလို့ရှိရင်ကိုတက်ကျွမ်းတဲ့ပညာဟာဘယ်တော့မှအတုံးမကျဘူးဆိုတဲ့ဟာမရှိပါဘူးကျွန်တော်လုပ်တဲ့တက်ကျွမ်းမှုပညာဒစိမ့်တစ်ပိုင်းပဲရှိပါတယ်ယူပါဗေဒဓာတုဗေဒတင်ချာကွန်ပ ဒါတွေအကုန်လုံးကိုကိုတတ်ထားတဲ့ပညာကိုနားလေတက်ကြွန်ဖို့အနေဒါပြီးတဲ့အခါကျလို့ရှိရင်ဒီတဲ့ပို့ပြီးအစင်းမြင့်တဲ့ပညာတွေကိုတက်ကြွန်ဖို့အတွက်ဘာသာဗေဒဘာသာစကားအရာကျွမ်းကျင်မှုကအစားပို့ပြီးတော့အစင်းမြင့်တဲ့ကိုတင်ခဲ့တဲ့ယူပဗေဒဓာတုဗေဒယုခဗေဒနဲ့ပတ်သက်တဲ့ဟာတွေကိုလည်းပို့ပြီးတော့အစင်းမြင့်မြင့်နားလည်တက်ကြွန်ဖို့အတွက်ကိုဒီနိုင်ငံမှာလာပြီးတော့ပညာသင်ခြင်းအဖြစ်တော်၎င်းဗမာပြည်မှာပဲစူးစမ်းခြင်းအဖြစ်တော်၎င်းဒီတဲ့ပို့ပြီးတော့သူတေသနာတွေလုံနိုင်တယ်ဆိုလို့ရှိရင်ကျွန်တော်လုံနေတဲ့အလုပ်မျိုးတွေသူတေသနာတွေနောက်ကျလို့ရှိလို့ရှိရင်အတူတွဲပြီးတော့ကဘာနဲ့ရင်မောင်တန်းပြီးတော့ဒီလူငယ်တွေလုံနိုင်မယ်လုံလဲလုံကြပါလို့အားပေးချင်ပါတယ
်ဒေါက်ခင်မြို့တဲ့မိမြန်တိဆက်တော်တာဖြစ်ပါတယ်တော်ရရှိမှာခင်ဗျာ NASA သူတေသနာဌာနကပြုလုပ်နေတဲ့သူတေသနာအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒေါက်တာဘရေဒါတင်နဲ့လူတွေတွဲဆုံမိမြန်ကန်းတွေကိုအခုဒီပတ်တနင်္ဂနွေနေ့မှာထုတ်လွှင့်ပေးမှာဖြစ်တာကြောင့်စောင့်မျှော်နားဆင်ကြပါလို့တိုက်တွန်းလိုက်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA မြန်မာပိုင်းကကြာတာပြင်းပြင်းမနေ့ခင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ3240တို့အပြင်လိုင်းဒိုမီတာ90နဲ့လက်လက်မီတာ190 kilohertz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးသုံးသပ်ချက်စတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
ကျွန်မရဲ့ယုံကြည်ရာကစာအုပ်တွေပါလို့ပြောရင်အနည်းငယ်တော့ထူးဆန်းကောင်းထူးဆန်းနေပါလိမ့်မယ်
။ဒါကတော့သူယုံကြည်ရာအပတ်စဉ်စီးကစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားကြရမှာပါ။အခုရေဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအာဝန်ပြက်ဦးကျော်စံတာကစီစဉ်တင်ဆက်ထားပါတယ်။နားဆင်ကြပါခင်ဗျာ
။အောင်ဆန်းစုကြည် Quiet Puritanical Vision of Myanmar မြန်မာနိုင်ငံအတွက်တော့အောင်ဆန်းစုကြည်ရဲ့နှုတ်ဆက်နေသောအကျဉ်းသိက္ခာအခြေခံအမြင်ဆိုတဲ့ခေါင်းစဉ်နဲ့မေရီကလဟန်ရေးသားထားတဲ့ဆောင်းပါးကို Nikki Asian Review မှာဖတ်ရပါတယ်။တခြားကပြည်သူလူထုကိုစိတ်ကြတက်ကြွစေခဲ့တဲ့ Dawn Sense ရဲ့အဆန်းကိုသူအနာရလာပြီးတဲ့တစ်နှစ်အတွင်းဆက်ဆက်ပါပါပဲကြားလာရပါတယ်။မီဒီယာတွေနဲ့တိုက်ရိုက်ထိတွေ့မှုလည်းမရှိတော့ဖြစ်သွားပါတယ်။တခါတလေလူထုကိုမင်ကွန်းပြောတဲ့အခါအမျိုးသားပြန်လည်သိမြင်ရေးတရားဥပဒေစိုးမိုးရေးညီညာရေးစတဲ့လက်ဆုပ်လိုက်ကင်မပြတ်နိုင်တဲ့စကားတွေကိုပဲပြောပါတယ်။တိုင်းပြည်ရဲ့ပြဿနာတွေဖြစ်ရှင်းမဲ့အစီအစဉ်တွေသိမတွေ့ရလို့လူတချို့စိုးရိမ်ကြတာမှမှားပါဘူး။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေ၊ပြည်နှင်းမြုပ်နှံသူတွေ၊စီးပွားရေးသမားတွေကိုတိုင်းပြည်ဘက်ဆုံတိုးတက်အောင်ဆောင်ရွက်ဖို့တကယ်ပဲတိုက်တွန်းနေတာပါ။သူဟာအမျိုးသားကောင်းဆောင်တယောက်အနေနဲ့ခင်မီရေးလက်တွေ့စီမံကိန်းတွေအကြောင်းပြောနေမဲ့အစားကျင်းဝတ်သိက္ခာနဲ့ညီညွတ်တဲ့အမျိုးသားစီးပွားရေးစီမံကိန်းဖော်ဆောင်ရေးကိုပဲလွှမ်းခြုံပြောတာဖြစ်ပါတယ်။အရာရာအတွက်အစိုးရဝန်ကြီးပဲအောက်ကမနေပဲကိုယ်တိုင်ဝန်ကိုယူနိုင်ဖို့အတွက်ရွေးကောက်ပွဲကလေးကသူပြောလာခဲ့တာပါ။ဒီအတွက်လူတွေစက်တိစီအောင်ယုံကြည်မှုစီအောင်သူပြောခဲ့ပါတယ်နိုင်ငံနဲ့ပြည်သူလူထုအကြဆက်ဆံရေးမှာပြည်သူကိုလုပိုင်ခွင့်ပိုပေးခြင်းတဲ့သဘောလည်းဖြစ်ပါတယ်ဂျွန်ဖ်ကန်နဒီပြောခဲ့သလိုတိုင်းပြည်ကဘာပြင်နိုင်တယ်လဲဆိုတာနဲ့ကိုကတိုင်းပြည်အတွက်ဘာလုပ်ပြင်နိုင်တယ်လဲဆိုတာမေးပါလို့သူပြောလို့ရှိပါတယ်ဒါပေမဲ့အင်မတန်ရှုပ်ထွေးလာတဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဒီလိုသွားပြောမိတော့အလုံးကအထိတ်လန့်ဖြစ်ကုန်ကြပါတယ်ပြည်သူလူထုအကျိုးအတွက်ကိုဂျိုးကိုစွန့်လွတ်အနစ်နဲ့ခံရတာဟာအကြီးမားဆုံးသောသတ္တိဖြစ်တယ်လို့စုဖခင်ပြောပြခဲ့တဲ့စကားကိုအခုလက်ရှိညီညာရင်းညီလာခံမှာသွားပြောတော့တိုင်းရင်းသားတွေကသူတို့နှိမ့်စီလာများခံစားလာရတဲ့ဒုက္ခတွေကိုပြစ်ပယ်ပြီးသူတို့သတ္တိမရှိလို့ညီညာရင်းမရနိုင်ဘူးပြောသလိုမှတ်ယူစရာဖြစ်နေပါတယ်ဒီစကားဟာတကယ်တော့သူ့ရဲ့ပြိုင်ဘက်စစ်တပ်ကိုပြောတင်တဲ့စကားသာဖြစ်ပါတယ်လူနေမှုအစဉ်တန်းမြန်မာရေးရင်းနှီးမြှုပ်နှံမှုဆွဲဆောင်ရေးအလုပ်ကိုင်ဖော်ဆောင်ရေးနောက်မျိုးဆက်သစ်တွေပြုစုပြောင်းရေးစတာတွေအတွက်တော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပုံဖော်ပေးဖို့လိုအပ်ပါတယ်။ဒီလိုစီမံကိန်းတွေကိုသူ့အနေနဲ့ပြီးပြီးပြင်းပြင်းချခင်းမပေးတဲ့အတွက်သူ့ကိုမက်ပြခဲ့သူအများအပြားကိုစိတ်ပျက်စေပါတယ်။အမှန်ပြောရရင်ဆန်းစုနှိမ့်နှံခီလာခဲ့တဲ့စီးပွားရေးနိုင်ငံရေးလူမှုရေးအလွဲအမှားတွေကိုလွယ်လွယ်နဲ့မဖြေရှင်းနိုင်ပါဘူး။ဒါပေမဲ့နိုင်ငံတော်ရဲ့အတိုင်းအမြင်ကပုဂ္ဂိုလ်စီကတိကျပြတ်သားလက်တွေ့ကြတဲ့လမ်းညွှန်မှုမပါဘဲနဲ့တော့အစိုးရသက်တမ်းကြံလင်းနေတဲ့အတွက်မှပြည်လည်နိုင်မှာမဟုတ်ဘူးလို့ရေးသားထားပါခင်ဗျာ Military drill carries China's message for Myanmar peace စီရီလီကနာဟာမြန်မာညီညာရေးအတွက်တရုတ်ရဲ့သဝန်လွှာဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ Liu Jianji ရေးသားထားတဲ့ဆောင်းပါးကိုတော့ Global Times မှာဖတ်ရပါခင်ဗျာတရုတ်ကမြန်မာနိုင်ငံမှာစီရီလီကနာဟာမြန်မာအစိုးရတပ်နဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့ရဲ့ကြာစီပြည်ပခပြင်းထန်လာခြင်းဖြစ်နေပြီးဒါဟာသူတို့နယ်စပ်လူမျိုးရေးကိုကာကွယ်ဖို့စိတ်ပိုင်းဖြတ်ထားတယ်ဆိုတာကိုတရုတ်ဘက်ကပြသလိုက်ခြင်းဖြစ်ပါတယ်။2015ပြည်လွန်ကျော်အပြစ်ခတ်ရဆဲလက်မှတ်ထိုးပြီးကြတဲ့မြန်မာပြည်မျိုးပိုင်းမှာဘယ်တော့မှအပြစ်ခတ်မရဆဲနိုင်ခဲ့ပါဘူး။ဒေသကိုင်းပြည်ပခရေးရှိဖြစ်နေတဲ့အတွက်မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်ပြည်ညာရေးကိုသမကတရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားနဲ့နယ်စပ်လူမျိုးရေးကိုထိခိုက်စေပါတယ်။လွင့်စင်ကြလာတဲ့ကြည်စံတွေထိလို့တရုတ်ရသားတွေသေဆုံးခဲ့ရပါတယ်။မြန်မာဘက်ကဒုက္ခသည်တွေတရုတ်ဘက်ကိုဝင်လာကြပါတယ်။မြန်မာပြည်မှာရှိနေတဲ့တရုတ်စီးပွားရေးလုပ်ငန်းတွေကိုလည်းပဲထိခိုက်နိုင်ပါတယ်။တရုတ်အစိုးရဟာနေဆက်လုံခြုံရေးအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်လုပ်ပါတယ်။မြန်မာအစိုးရရဲ့တိုင်းရင်းသားရေးရာမူဝါဒတွေကိုတရုတ်ကထောက်ခံပါတယ်။ တင်းသားလက်နက်ကင်အင်အားစုတွေညဉ့်ညိုင်းဖြစ်စီမှာပတ်ဝန်းရဖို့လဲတိုက်တွန်းပါတယ်ညဉ့်ညိုင်းရဲ့ဆွေးနွေးပွဲအတွက်အပြစ်ခတ်ရစေရမရှိမဖြစ်လိုအပ်ပါတယ်ဒီကိစ္စအတွက်တရုတ်နိုင်ငံကဆက်လက်ညီဆောင်ရွက်တော့မှာဖြစ်ပါတယ်လို့ရှင်းသားထားပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုဦးကျော်စံသားတင်ဆက်သွားတာဖြစ်ပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီကိမနဲ့ကျင်ပြမယ် EDM အတုံးကတော့
Read between the lines
ဖြစ်ပါတယ်စာလုံးပေါင်းက R E A D read ကဖတ်ပါ B E T W E E N between ကရှားမှာ T H E the L I N E S lines ကမြင်းကြောင်းတွေ line တွေလို့လွန်ကောက်ဒီပဲရတော့ Skype phone ရဲ့ဓာတ်ရိုက်ဒီပဲကတော့မြင်းကြောင်းတွေရှားမှာဖတ်ပါပါရှင်ဒီတုံးစီးတဲ့လာတာကတော့19ရာစုအလယ်လောက်ကလို့ဆိုပါတယ်။စာကြောင်းရည်တွေကြားမှာရှုပ်ပဲထည့်သွင်းထားတဲ့အဓိပ္ပာယ်ကိုကောက်ယူနိုင်ဖို့ဒီလိကတစ်ဆင့်ဒီအတုံးဆင်းတဲ့လာတာလို့သိရပါတယ်။ညစဉ်ဘွားမှာတော့စာကြောင်းတွေကနေရှုပ်ပဲအဓိပ္ပာယ်ကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူး။သူ့ရဲ့အပြုမူကိုကြည့်ခြင်းအပြင်ပြောတဲ့စကားကိုကြည့်ခြင်းအပြင်လူတူဦးရဲ့တကယ့်စိတ်နေစိတ်ထားမှာဟာဘယ်လိုရှိတယ်လဲဆိုတာကိုခံမှန်းယူနိုင်တာဖြစ်ပါတယ်။ဥပမာပါဇက်ကတော့ဒီအစားအစာဟာသိက္ကိုကောင်းတာပဲလို့ပြောပြမိလို့လေမျက်နှာကတော့ရှုပ်နေတယ်စားတော့လေဟဲ့ဟဲ့ပဲ့ပဲ့မရှိလာဘူးဆိုရင်သဘောပေါက်ဖို့ကတော့ဒီလူအတွက်ကတော့တကယ်ဆိုဒီအစားအစာဟာသိက္ကိုမကောင်းဘူးဆိုတဲ့သဘောသူမကြိုက်ဘူးဆိုတဲ့သဘောဖြစ်ပါတယ်ဒါကို idiom အသုံးရ read between the lines လို့တင်စားပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The report didn't criticize the research directly.But you can read between the lines that the review committee has its doubts.
အစီအခံစာထွက်လာတော့သူတည်တနာကိုဓာတ်ရိုက်တော့မဝေဖန်ထားဘူး။ဒါပေမဲ့အရေးအသားကိုကြည့်ချင်းအဖြစ်ပြန်လည်တုံ့တက်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The report didn't criticize the research directly.But you can read between the lines that the review committee has its doubts.
ဒါရိုက်တော့မရေးထားဘူး၊ဒါရိုက်တော့မပြောဘူး။ဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အသေးပဲကိုသဘောပေါက်နိုင်ရင်ဆိုရင် ATM အသုံးရပြန်လို့ပြောမလဲ
။ Read between the lines.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်။လာလာတဲ့စီဇန်တစ်ချက်တဲ့အမေရိကန်အီဂျီယန်တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်မြန်မာရေးတုံးသက်ချက်ကိုတင်ဆက်ပေးပါမယ်ဒီမိုကရေစီစနစ်ရဲ့အရေးကြီးဆုံးအခြေခံတရားဟာပြည်သူလူထုကပါဝင်ရေးဖြစ်တယ်ဆိုတာကိုမြန်မာပြည်သူတွေဘလို့နားလေသဘောပေါက်ကြပါသလဲမြန်မာဒီမိုကရေစီဖော်ဆောင်ရေးမှာမြန်မာပြည်သူတွေတာဝန်သိသိနဲ့ပါဝင်ဆောင်ရွက်နေကြပါသလား VOA မြန်မာပိုင်းရဲ့အေဒီတာဒေါခင်ဆိုးဝင်းမြန်မာရေးတုံးသက်သူဦးဝင်းမင်းတို့နဲ့ဦးကျော်စံတာကဆွေးနွေးတုံ့တက်ထားပါတယ်မတူခွဲပြားတဲ့အမြင်သဘောထားတွေကိုလက်ခံပြီးတော့ညှိနှိုင်းသဘောတူညီအောင်လုပ်နိုင်ဖို့လိုအပ်ပုံကိုဦးဝင်းမင်းကအခုလိုစတင်ဆွေးနွေးထားပါတယ်ခင်ဗျာ
မတူညီတဲ့အမြင်တွေကိုကျွန်တော်တို့နားထောင်တာကျွန်တော်တို့အတိုင်းဝိုင်းမှာအားနည်းတယ်လို့ပြောရမှာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့မိသားစုမှာပဲကြည်ကြည်အကြောင်းမှာပဲကြည်ကြည်မိသားစုမှာဆိုရင်အဖေအမေတွေကပြောတာအကိုအမတွေကပြောတာကိုအငယ်တွေကနားထောင်ရတယ်เจ้าเนี่ยมาဆိုလဲဆရာမပြောတာကိုဤတီမယူပြန်ဖြေရတယ်နိုင်ငံကြီးအတိုင်းဝိုင်းကိုရောက်တဲ့ခါမှာလဲအဖွဲ့အစည်းတွေမှာဥဆောင်သူတွေကပဲအများစုလှုပ်လို့ရှိပြီးတော့မတူတဲ့အမြင်တွေကိုနားထောင်နိုင်စွမ်းနဲလာတာကိုတွေ့ရပါတယ်။အလားတူပဲဒီနောက်တစ်ဆင့်ဖြစ်တဲ့မတူတဲ့အမြင်တွေကိုရောပြီးတော့ပေါ့နော်။အားလုံးအတွက်ဒီကောင်းမဲ့အဖြေရှာတဲ့အခါမှာလည်းကျွန်တော်တို့မှဒီအပေးယူလောက်ရတာပါဆရာ။အဲ့ဒီမှာလည်းအားနေတာကိုဆက်ပြီးတော့တွေ့ရပါတယ
်။ကိုဝင်းမင်းပြောတဲ့အတိုင်းပါပဲ။မတူညီတဲ့အမြင်တွေကိုလက်ခံဖို့ဆိုတာပေါ့နော်။ဟို we agree to disagree ဆိုတဲ့စကားအတိုင်းပဲပေါ့နော်လက်ခံဖို့အတွက်ကတော်တော်လေးကိုခဲရင်နေပါတယ်ဥမာတိုင်းရင်းသားတွေဂျာမာရောဒီညီမအစိုးရပိုင်းအုပ်ချုပ်ရေးပိုင်းမှာရောအဲ့ဒီဥစ္စာကတော့တော်တော်လေးကိုညှိနှိုင်းရခက်နေစေကြတနာပါပဲ
နောက်တစ်ခုကကိုမင်းပြည်သူတွေဟာဒီမိုကရေစီမှာအခွင့်အရေးရပိုင်ခွင့်ရှိတယ်လို့ responsibility တာဝန်တရားလည်းရှိတယ်အဲ့ဒါကိုကောညီမပြည်သူတွေသိရပါသလားဘလောက်တာဝန်တည်ရသူတို့အခန့်ကဏ္ဍကိုသူဆောင်ရွက်ကြရထင်ပါလ
ားရေဘူးရအားဖြင့်တော့ပြည်သူတွေမှာဒီရှိတဲ့တာဝန်ကမဲပေးလိုက်ရင်ပြီးပြီလို့တော်တော်များသုံးသပ်လို့ရှိပါတယ်ဟိုတကယ်တမ်းဒီမိုကရေစီရဲ့အနှစ်သာရအရာ participatory democracy လို့သူတို့ခေါ်တာပေါ့နော် liberal လို့လည်းသူတို့ခေါ်ကြတယ်အဲ့ဒါကဒီအစိုးရရဲ့လွတ်ဆောင်မှုတွေမှာပြည်သူတွေကတွန်းတွန်းတက်တက်ဝင်ပြောဆိုအကြံပေးအလိုပေါ့ပူးပေါင်းဆောင်ရွက်တာမျိုးကိုဆလုပ်တာပါအဲ့လိုအနေအထားမျိုးဆလုပ်ရှင်တော့ကျွန်တော်တို့အားနဲ့တော့တွေ့ရပါတယ်အစိုးရတွေကိုယ်တိုင်ကလည်းငါတို့ရွေးပြီးပြီဆလုပ်ရှင်ငါတို့မှာလုပ်ပိုင်ခွင့်ရှိတယ်ဟလာအများနဲ့တိုင်မင်းလို့ရှင်အချိန်ကုန်တယ်ဆိုပြီးတော့ဟိုးရင်ကျွန်တော်တို့ဒီဦးနှုတ်လက်ထက်ဒီမိုကရေစီရှိတဲ့အကူကဒီ elected democracy လို့ကျွန်တော်တို့ခေါ်တာပေါ့နော်ရွေးကောက်ပွဲကိုပဲဒီမိုကရေစီကိုသတ်မှတ်ပြီးတော့ဒီအစိုးရဖြစ်လာတဲ့အခါမှာဒီမိုကရေစီကြကြပေါ့ပြည်သူ့အသံကိုနားထောင်ပြီးတော့ liberal democracy မျိုးပေါ့နော်ခုနကပြောတဲ့ဒီပူးပေါင်းပါဝင်မှုရှိတဲ့ဒီမိုကရေစီမျိုးဖြစ်အောင်ပေါ်ဖော်ဆောင်တာကိုတွေ့ရပါတယ်အဲ့တော့ဒီနေရာမှာနှစ်ဖက်လုံးမှာတာဝန်ရှိတာကိုတွေ့ရတယ်ဆရာ
ဟုတ်ကဲ့
ပြည်သူတွေဘက်ကလည်းအခုလိုချန်ပီယံနိုင်မှုဆိုရင်ဒီဖြစ်နေတဲ့အခြေအနေတွေကိုလေ့လာဖို့သတင်းတွေကိုနားထောင်ဖို့ဒါတွေအားလုံးကိုကျွန်တော်တို့ဟိုစဉ်းစားကြမှာဖြစ်ပါတယ်တခါတည်းမှာအစိုးရတော့ပြောတာပါနော်အပြည့်သဘောဆောင်တဲ့အကြံပေးမှုမျိုးကိုတော့လက်ခံတယ်ဒါပေမဲ့ဒီမိုကရေစီမှာကျတော့အပြည့်သဘောတွေအပြည့်သဘောမဆောင်တာတွေမရှိတော့ဘူးဆရာဒီမှာကဒီထိရောက်တဲ့အကြံပေးနိုင်မပေးနိုင်အဲ့ဒါပဲရှိတယ်ကြမ်းရင်လည်းကြမ်းမယ်ချောရင်လည်းချောမယ်နားခံတာရင်လည်းခံတာမယ်ဒါပေမဲ့နားထောင်ဖို့နဲ့ခုနပြောသလိုပြည်သူတွေဘက်ကလည်းပြောဖို့လိုပါတယ်ဆရာ
ဟုတ်ကဲ့ဦးမင်းပြောတဲ့ပြည်သူတွေဘက်ကလည်းပဲတာဝန်ရှိပြီးတော့ participate ဖြစ်ရမယ်အစိုးရကလည်းပြည်သူတွေပြောတာကိုလက်ခံရမယ်ဆိုရဲနှစ်ပိုင်းပေါ်ရပြည်သူနဲ့အစိုးရတစ်ဖက်လုံးတာဝန်ကျေရမယ်ဆိုရဲအပိုင်းဒီအပိုင်းကိုတော့ဒေါက်ခင်ဆိုးဝင်းကလက်တွေ့ဖြစ်ပါလိမ့်မယ်မြန်မာနိုင်ငံမှာကျွန်တော် view ရဲ့ bureau အကြီးအကဲဖြစ်အတင်းတွားရောက်ထမ်းဆောင်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒေါက်ခင်ဆိုးဝင်းလက်တွေ့အတွေ့အကြုံပြောပါဦး
ဟုတ်ကဲ့ပါအဲလူတို့ရဲ့ participation ပေါ့နော်လူတို့ရဲ့ပါဝင်မှုအပိုင်းပေါ့အဲ့အဲ့ဒါကိုကျွန်မအရင်ပြောရမယ်ဆိုလို့ရှိရင်တော့ဥမာရန်ကုန်မြို့မှာအများပြည်သူလူထုဟိုတည်ယူပို့ဆောင်ရေးစနစ်ကိုပြည်ပြင်ပြောင်းလဲနေတယ်ဆိုလို့ရှိရင် CSO ဆိုတဲ့ဒီလူထုခြေပြုအဖွဲ့အစည်းတွေကအတော်လေးကိုဟိုထဲထဲဝင်ဝင်ပူးပေါင်းပါဝင်ဆောင်ရွက်တာတွေ့ရပါတယ်အဲ့ဒါကိုလည်းအားလုံးက appreciate လုပ်ပါတယ်လူထုတွေတွားရေးလာရေးအခက်အခဲဖြစ်တဲ့နေရာတွေမှာသူတို့တွေဘလို့ဝိုင်းဝန်းကူညီကြမလဲဆိုပြီးတော့အင်တိုက်အားတိုက်ကိုထမင်းကိုစားပြီးတော့တကယ်ကိုစေရနာဝန်တန်းကူညီခဲ့ကြတာတွေ့ပါတယ်အဲ့ဒါကတော့ကျွန်မအင်တန်မှာသူတို့အားလုံးကိုချီးကျူးပါတယ်ဒါလူလူရဲ့ပါဝင်မှုအပိုင်းပေါ့ဒါကတော့ဒီလိုမျိုးစနစ်တစ်ခုပြောင်းလဲတဲ့နေရာမှာငါတို့လည်းပါဝင်မှဖြစ်မယ်ဆိုတဲ့စိတ်ဓာတ်ရှိတာကိုကျွန်မတွေ့ခဲ့ရပါတယ်တစ်ဖက်မှာလေမပါဝင်မဲနဲ့ဂွားကလန့်တိုက်နေတဲ့လူတွေလည်းရှိတယ်သူတို့ကဘလို့ဟာမျိုးတွေလဲဆိုဥပမာဆိုလို့ရှိရင်ရန်ကုန်မြို့ကြီးအမှိုက်ပြဿနာပေါ့ရန်ကုန်မြို့ကြီးအမှိုက်ပြဿနာကိုစီပင်သာယာကနေပြီးတော့အမှိုက်တွေကိုရှင်းသွားတယ်ကိုအမိုက်ကိုကိုမသိမ့်နိုင်မဲနဲ့စီပင်ကိုအပြစ်ပြောပြီးစီပင်ကမသိမ့်လို့ဆိုပြီးတော့အပြစ်တင်နေတဲ့လူတို့ရှိတယ်ဒါကလည်းဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာဒီအမိုက်ကစပြီးတော့ဟိုကိုယ်တိုင်စည်းကမ်းတကြပါဝင်ရမယ်ဆိုတဲ့ဟာကိုအားနေတဲ့လူတို့ရဲ့အပိုင်းပေါ့နော်အစိုးရဘိုင်းအနေနဲ့ကိုကြည့်မယ်ဆိုလို့ရှိရင်အစိုးရဘိုင်းကပြည်သူလူထုရဲ့လိုအပ်ချက်တွေကိုလုံနိုင်စွမ်းရှိသလောက်သူတို့လုံနိုင်တဲ့ဘောင်တွင်းရနေပြီးတော့ပြည်ပြင်ပြောင်းလဲဖို့စူးစမ်းနေရဆိုတာကျွန်မတွေ့ရတယ်ဒါပေမဲ့အောင်မြင်တာမအောင်မြင်တာကတော့အချိန်အတိုင်းတာတစ်ခုအထိအကန့်အသတ်တစ်ခုတော့ရှိပါလိမ့်မယ်အဲ့ဒါကိုတော့စောင့်ကြည့်ရမှာပါ
ဒေါက်တာဆိုရင်ပြောတဲ့အမိုက်ကိစ္စအဲ့ဒီအမိုက်ကိုတော့မျိုးစပယ်ကိုသိမ်းစေခြင်းနဲ့ဆိုပေမဲ့အခွန်ကိုကပြည်သူကအပြေအဝဆောင်ရပါလေလားသူတို့အစိုးရဘက်ကဝန်ဆောင်မှုပေးစေခြင်းနဲ့ပြည်သူကတော့သူတို့တာဝန်ကြည်ခြင်းနဲ့သတ်မှတ်ထားတဲ့အခွန်ပေးဆောင်တဲ့စနစ်ကတော့ทีนี้ยาวๆขึ้นนี่พี่โทรมาล่ะกวนไม่ได้ตัวบาเลย
โอเคละละเซมมาတော့ที่อ่ะมูไม่ရှိได้ป่าวอสูยาบักก็เลยอินไดอาไดไม่รู้ตัวเลยเว้ยแต่อาไดไม่รู้สร้าข้าวส่องปိုင်းก็တော့ดีมูวาดายาเผาะတော့ရှိတာบ่เลยだแม้โรงงานสินอะยะดีอเทศไสกูบ่เนาะอะล่ะเตชาหลุดตาไม่ရှိตัวปิดูริบักก็เลยฉันน่ะได้ดูริที่บ่เสียเยจนจုံแก่ยาบาเลยอคุณไม่ไปกินจาบ่อะแล้วดีเนี่ยมาတော့โหต้ายนี่ปิดาริมาตาวงก็อคุณไปยาละป่าบาเลยだมากูอสูยาหลุเผาะနေတာโอအရင်ဒီအာဏာရှင်ဆန်ဆန်အုပ်ချုပ်တဲ့အစိုးရတွေကတော့ဒီတိုင်းပြည်ရဲ့တရားစာတတွေကိုပဲထုတ်သုံးပြီးတော့ဟလာပြည်သူတွေရှိရငွေနဲ့ငါလောက်တာမဟုတ်ဘူးကွာဟလာငါပိုင်တဲ့ဒီနယ်မြေနဲ့တရားစာတငွေနဲ့လောက်တာကွာဆိုပြီးတော့စဉ်းစားခဲ့ပြင်မဲ့ဒီမိုကရေစီအစိုးရမှာကြတော့ဒီပြည်သူတွေကနေပြီးတော့ထောက်ပံ့တဲ့ငွေနဲ့လောက်တယ်ဆိုတော့အသိစိတ်ရှိဖို့အစိုးရမှာလိုပါတယ်အဲ့ဒီအတွက်ပြည်သူတွေကအခွန်ပေးဖို့လိုပါတယ်အဲ့တော့ဒီနေရာမှာပြည်သူတွေဘက်ကလည်းဒီအခွန်နဲ့ပတ်သက်ပြီးတော့ပို့ပေးလာဖို့အတွက်တချို့ကတော့ပြောတာပေါ့နော်အစိုးရကပမာသုံးပါလဲအကျိုးရှိမှာလားအစိုးရဘက်ကလည်းအကျိုးရှိအောင်လုပ်ပြမှာဖြစ်ပါတယ်အဲ့တော့နှစ်ဖက်လုံးမှာတော့တာဝန်ရှိပါတယ်ဆရာ
အခွန်ပြဿနာနဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရင်တော့အစိုးရအနေနဲ့ကပြည်သူလူထုလိုအပ်တဲ့ဝန်ဆောင်မှုပေးဖို့အတွက်အခွန်ဘာနာဆိုတာလိုအပ်တယ်အဲ့ဒီအခွန်ဘာနာလိုအပ်တယ်ဆိုတဲ့ဟာကိုပြည်သူလူထုသိအောင်ပညာပေးဖို့လိုပါတယ်ဥပမာဆိုလို့ရှိရင်ဒီကျမဒီအမေရိကန်ပြည်ထောင်စုနယ်ပဲရှင်ပေါ့ကျမနေတဲ့ပြည်နယ်မှာကျမပေးတဲ့အခွန်ကြောင့်က Jama Tadami, Pinay, Kame Yame, Jama Drago, Jama Yu Sansha Mu Yame, the Akon Pere Jam, the Akonet, the Pine, Lepani Jamu, Pine, Soya, Pere Akon, Pere Ide, Pere Nesra, Jama Kanye, Elove, Larue, the Akon Gaude, Soya Ninale, Pulin Yina Mushishi, the Gautare Akoneo, Peniarima Belo Dome, Beloniarima Wissamu Pemesra, Pumulin, Yinda, Chadjaloshi, Pidulu in it, Boba, Nale Lavali Machine.
ကိုမင်းနောက်တစ်ခုကအစိုးရအုပ်ချုပ်ရေးပိုင်းကဒီမိုကရေစီမှာပြည်သူလူထုကိုဒဏ်တူဆက်ဆံရမယ်ဒီကွာထရီးတ်မန့်ပေးရမယ်ဆိုတော့အဲ့ဒီမြန်မာနိုင်ငံမှာအာဏာပိုင်တွေအစိုးရအပါအဝင်ဝန်ထမ်းတွေပါပြည်သူလူထုကိုဒဏ်တူဆက်ဆံပါသလားဆင်းရဲချမ်းသာဆက်ဆံရမှာကွဲပြားနေသလားနောက်တစ်ခုကအထူးသဖြင့်ဒီမျိုးကြီးပြည်ကြီးတွေနဲ့ဟိုနယ်စုံနယ်ပြားနဲ့ဒဏ်တူဆက်ဆံခြင်းခံရတဲ
ုမဲနဲ့နိုင်တယ်ဆိုပြီးတော့ဒီအနည်းစုရဲ့ခန်းစားချက်တွေကိုကိုစားမပြုနိုင်လို့ရှိရင်ဒါတာတူညီမရှိတယ်လို့မတတ်မှတ်ပါဘူးအဲ့တော့အဲ့လိုတာတူညီမမှုမျိုးရှိဖို့လိုပါတယ်ဆရာကပြောတဲ့ဒီစင်ရချမ်းသာဟလာဒီမျိုးပြနဲ့ကြေးလက်အဲ့တော့ဒီနေရာတွေမှာလူမျိုးရေးရဘာသာရေးရအများစုနဲ့အနည်းစုတွေအများရန်အားသာတဲ့ဘက်တွေအားနည်းတဲ့ဘက်တွေရှိကြပါတယ်ကျွန်တော်တို့ဒီလူမှုအတိုင်းဝိုင်းမှာလည်းတစုံတရာပေါ့နော်တာတူညီမမှုကိုကျွန်တော်တို့ငငယ်တွေကသိပြီးတော့ဟိုပြိုးထောင်ပေးခဲ့တဲ့အနေထားမရှိတာကိုတွေ့ရပါတယ်ဥပမာမိသားစုတွေမှာမိပါတွေကအားသာကြီးလေးကိုချစ်ဆုံးပဲဟလာသမီးငယ်လေးကိုချစ်ဆုံးပဲအဲ့လိုလုပ်တဲ့အခါမှာကျားမရှိတဲ့သားလက်တွေသမီးလက်တွေအားလုံးကတာတူညီမမှုမရဘူးဆိုပြီးတော့စူးစားတင်းတဲ့လောက်မစူးစားဘဲနဲ့ဒီမိသားစုအတွင်းမှာပေါ့နော်အားနည်းမှုတွေကျွန်တော်တို့ကြုံရပါတယ်အလားတူပဲကျောင်းနေမှာလည်းဆရာဆရာမတွေကဟာဒီကျောင်းသားလေးကိုတော့ချစ်တယ်ဘာလို့လဲဆိုတော့စားတော်တယ်အဲ့တော့မတော်တဲ့ကျောင်းသားတွေမချစ်ဘူးအဲ့လိုမျိုးလုပ်လိုက်တဲ့အခါမှာစွန့်ပယ်ခံရတဲ့တာတူညီမဆက်ဆံမှုမခံရတဲ့အပိုင်းကမချိမနှက်ဖြစ်တာပေါ့ဆရာနော်အဲ့ဒီခါကျတော့တိုင်းပြည်ပြဆိုလို့ရှိရင်တော့ဆုံးရှုံးတာပါဆရာအဲ့တော့ဒီညမှာအစိုးရအနေနဲ့လည်းတာဝန်ရှိပါတယ်နောက်ကျကြံခဲ့တဲ့နေရာတွေဒေသတွေအဲ့ဒါအရန်ဆင်းရနေခဲ့တဲ့သူတွေလိုအပ်မှုကို equity လို့ခေါ်တဲ့ဒီနိုင်ငံနဲ့နေရာတွေကိုပိုဦးစားပေးတဲ့အဆင့်မျိုးကိုကျွန်တော်တို့သွားရမယ်အနေအထားမျိုးဖြစ်ပါတယ်။
ဒီမှာကြားဖြတ်ပြီးတော့ပြောကြတာကခုနကပညာရေးနဲ့ပတ်သက်လို့ပေါ့နော်။အဲကိုမင်းမင်းပြောတာနဲ့ကြောင်းမြန်ပါလဲဆိုတော့ပညာရေးဝန်ကြီးဌာနတာဝန်ရှိပုဂ္ဂိုလ်တယောက်ကနေပြီးတော့ပြောပါတယ်။ဆရာဆရာမတွေဟို performance ပေါ့နော်။ဒီလို့စွမ်းဆောင်ရည်တိုးတက်အောင်လုပ်ကြပါ။စွမ်းဆောင်ရည်မကောင်းဘူးဆိုလို့ရှိရင်အရေးချင်းမပြည့်မီဘူးဆိုလို့ရှိရင်နေပို့ပြလိုက်နေတဲ့။အဲ့တော့နေဘက်ကကလေးတွေကအရေးချင်းမရှိတဲ့ဆရာဆရာမတွေရဲ့တင်ကြားချက်ကိုခံယူရမယ်ဆိုတဲ့ခါကျတော့ဟိုပြည်နယ်ပြည်မခွဲခြားဆက်ဆံတာဒီပညာရေးစနစ်မှာဒါမှဒီလိုဖြစ်နေတယ်ဟိုအရေးချင်းမရှိတဲ့ဆရာမတွေနေပို့ဆိုတဲ့ခါကျတော့နေရကလေးတွေကစာကောင်းကောင်းမတင်ရတော့ဘူးဆိုတဲ့အခြေအနေပေါ့ဥကြံသားရဲ့အဲ့တော့ဘာပဲဖြစ်ဖြစ်ပြည်နယ်ပြည်မခွဲခြားဆက်ဆံတာဒီနေ့အထိရှိနေတော့မှာပဲရှင
်နောက်တစ်ခုအရေးကြီးတယ်ဆရာအဲ့ဒါကျွန်တော်တို့ဒီစီမင်းစီကတ်နဲ့လောက်တာပေါ့နော်ကိုယ့်ရဲ့ဟိုပုဂ္ဂိုလ်ရေးခန်းစားချက်တဲ့ဆာလို့ရှင် rule of law ပေါ့ rule of man မဟုတ်ပါဘူးဆရာအဲ့တော့ဒီနေရာမှာကျွန်တော်တို့မြန်မာလူမျိုးမှာဖြစ်တတ်တာကဒီကျွန်တော်တို့ရဲ့ဒီစိတ်ဆန္ဒအလျောက်ပေါ့နော်ဟလာပိုချက်တဲ့သူပိုခင်တဲ့သူကိုယ်နဲ့နီးစပ်တဲ့သူဦးစားပေးတတ်ကြပါတယ်ဆရာဒါပေမဲ့တကယ်တမ်းဒီတိုးတက်ခြင်းနဲ့ဆိုလို့ရှိရင်တော့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းစာတင်ကမ်းမှာဆိုလို့ရှိရင်လည်းစာတင်ကမ်းရဲ့စီမင်းစည်းကမ်းအတိုင်းပေါ့နော်အမှတ်ပေးစနစ်ကအစစီမင်းစည်းကမ်းအတိုင်းအလုပ်ခွင့်မှာလည်းအလားတူပဲပေါ့နော်ဟလာကိုယ်မျိုးမလို့ဟလာကိုယ်နဲ့နီးစပ်တဲ့လူမလို့ဦးစားပေးတာမျိုးထက်အခုနောက်ကစီမင်းစည်းကမ်းတွေလှုပ်ဆောင်မှုမျိုးကိုလှုပ်ခြင်းအပြင်ကျွန်တော်ဒီနိုင်ငံရေးလောကကိုသွားတဲ့အခါကျလို့ရှိရင်လည်းအလားတူပဲဒီစီးနဲ့ပေါင်တဲ့ဒီအဖွဲ့အစည်းအတွက်မှာနိုင်ငံအတွက်မှာလှုပ်ဆောင်မှုတွေပိုတွေ့လာပြီးတော့ပုဂ္ဂိုလ်ရေးရဒီနှစ်သက်ခုံမင်မှုတွေကိုနောက်ဆုတ်သွားတာမျိုးကိုတွေ့ရမှာဖြစ်ပါတယ်
။ဒေါက်ကင်ဇိုဝင်းတို့ကိုဝင်းမင်းတို့ပြောတဲ့အထက်မှာမြန်မာလူမျိုးတွေရဲ့စိတ်ဓာတ်မှာစီကံထုတ်ပြီးတော့လုံနိုင်တဲ့အပိုင်းရှိပါလိမ့်မယ်။အခွန်ပေးရမယ်ဆိုမပြင်းအရေးယူမယ်ဆိုဖြစ်မယ်။အမှိုင်းမပြင်းနိုင်ခြင်းပြင်းဖမ်းမယ်စီးမယ်အရေးယူမယ်ဆိုရင်ဒါကမျိုးပြုပြင်မယ်မလား။ဒါပေမဲ့ပြန်လန်ဆွေးနွေးခြင်းကိုလူကြီးတွေကလက်မခံတာကကိုမင်းပြောတဲ့မိသားစုအတွင်းမှာကိုထိုင်ကအစလိမ်မာတဲ့ကလေးမလို့ပို့ချစ်တာတော့အဲ့လိုစိတ်ဓာတ်မျိုးကြတော့ပြင်ဖို့တော်တော်ခိုင်းမယ်ထင်ပါတယ်ဒေါက်ကင်ဆွေးနွေးဘယ်လိုသဘောပါလိုက
်ဟုတ်ကဲ့ပါကျမတို့မြန်မာနိုင်ငံဗုဒ္ဓဘာသာအများစုနေထိုင်တဲ့နိုင်ငံဖြစ်တဲ့အလျောက်ပေါ့ကျမသွားနေရမှာတကယ်ကိုလေးစားကြည့်ညိုပွဲရကောင်းတဲ့ဆရာတော်ကြီးတွေရဲ့တရားပွဲတွေနဲ့ကျမမကြခဏတိုးပါတယ်ဆရာတော်ကြီးတွေကလည်းဒီမြစ်တာဂိယုနာမုရိတာဥပိ္ပခာဆိုတဲ့ဒီမြမဇိုတရားလေးပါးနဲ့အညီကျင့်ကြံနေထိုင်ဖို့ဟောကြားမှာပဲကျမသိပါတယ်ဒါပေမဲ့ဆရာတော်ကြီးတွေဟောရင်းနဲ့သာပြန်လုံတော်မူမယ်လူတွေကအဲ့တရားတွေကိုမလိုက်နာမကျင့်သုံးတဲ့အပြင်လောဘဒေါသမောဟတွေဖုံးလွှမ်းနေစေပါပဲ
ဟိုဒီမိုကရေစီကိုစပြောင်းကစားနိုင်ငံတွေအာဏာရှင်စနစ်အောင်မှနေခဲ့ရတဲ့သူတွေမှာပြောချင်တာတွေကများပြီးတော့ဟိုပြောခွင့်ရလာတဲ့အခါမှာဖိနှိပ်သူတွေအရင်သုံးသလိုမျိုးကြမ်းကြမ်းတမ်းတမ်းနေသလိုပြန်ပြောမိကြပါတယ်ဆရာဟိုအရက်ခံတဲ့သားသမီးကသူတို့မိဘကိုယ်တိုင်ဖြစ်လာတဲ့အခါမှာပြန်ရိုက်တယ်ဆိုတဲ့သဘောမျိုးပေါ့နော်သူတို့မှတခြားနီးနဲ့ဒီသားသမီးတွေကိုဟိုလာသွန်သင်နိုင်တယ်ဆိုတာမျိုးကိုမလိလာမိခဲ့တဲ့အခါကျတော့အဲ့တော့ဒါကတော့ ဒီကျွန်တော်တို့ဒီကျောင်းပညာရေးတွေမှာပါဒီပြည်သူနီတိတဘောမျိုးတွေကိုချင်းတရားပိုင်းဆိုင်ရာကိစ္စမျိုးတွေလေ့ကျင့်ပြုဆောင်ပေးရမယ့်အပိုင်းမှာရှိပါတယ
်ဒါကတော့အပတ်စဉ်မြမရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့နားဆင်ကြရမှာကတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်မှာဒီတစ်ပတ်အစီအစဉ်မှာဆိုရင်ရန်ကုန်တက္ကသိုလ်နဲ့စီတက္ကသိုလ်တက္ကသိုလ်ရန်ကုန်မှာအင်္ဂလိပ်စာဆရာမဖြစ်တာဝန်ယူထမ်းဆောင်နေတဲ့ဒေါမရစင်အောင်ဘာကိုယူကြည်တယ်လဲဆိုတာကိုနားဆင်ကြအောင်ရှိပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်လူတိုင်းမှာယုံကြည်ရဆိုတာရှိကြပါတယ်ကျမရဲ့ယုံကြည်ရာကစာအုပ်တွေပါလို့ပြောရင်အနည်းငယ်တော့ထူးဆန်းကောင်းထူးဆန်းနေပါလိမ့်မယ်။ဟုတ်ပါရဲ့။စာအုပ်တွေကကျမကိုအတွေ့အသည်အမြင်တွေစိတ်ကူးသစ်တွေနဲ့ကဘာတဲ့တစ်ခုကိုခေါ်ဆောင်နိုင်တဲ့အရာတွေလို့ကျမကယုံကြည်ပါတယ်။တကယ်တော့စာအုပ်တွေကကဘာရဲ့ပြတင်းပေါက်တွေလို့ဆိုရင်မမှားပါဘူးလို့လည်းထင်ပါတယ်။စာအုပ်ကောင်းတစ်အုပ်ဟာကျမမြောက်ဖူးသေးတဲ့နေရာတွေကိုကျမကိုခေါ်သွားပေးနိုင်တယ်လို့မကြုံဘူးမတွေ့ဘူးသေးတဲ့လူတွေနဲ့လည်းမိတ်ဆက်ပေးနိုင်ပါတယ်။စာအုပ်တွေကနေတဆင့်ဘဝမှာတွေ့ကြုံရနိုင်တဲ့ပြဿနာအမျိုးမျိုးနဲ့အခက်အခဲတွေကိုဘယ်လိုကြုံလွှားရမလဲဆိုတာကိုလမ်းညွှန်ပေးနိုင်တယ်လို့ကျမတို့ယုံကြည်ပါတယ်။ကျမအငငယ်ကပထမဆုံးရင်းနှီးခဲ့တာကခလီးပုံမြင်စာအုပ်လေးတွေပါ။ဒီပုံမြင်လေးထဲမှာလေကျမကမင်းသမီးလေးဖြစ်လိုက်သူရဲကောင်းကြီးဖြစ်လိုက်ကတူးလူလေးတွေဖြစ်လာနေဒီကနေစောင်းတွေရပေးတဲ့ရတာဆုံးကိုနှစ်ချိုက်ခံစားတတ်ခဲ့ပါတယ်။စာတပုတ်မှာဝိထုတပုတ်မှာဇက်ကောင်များစွာကမိမိကြရာဇာယုတ်ကိုအပြင်းအောင်ပါဝင်နိုင်ရင်စာကောင်တပုတ်ဝိထုကောင်တပုတ်ဖြစ်တယ်ဆိုတဲ့သဘောကိုကျမသိလာတဲ့အခါမှာဘဝမှာလေဘလို့ပဲခက်ခဲပါစေအဆုံးမှာတော့စုပေါင်းလှူဆောင်နိုင်ရင်အရာရာအောင်မြင်တယ်ဆိုတဲ့teamwork ရဲ့သဘောကလည်းကျမစာအုပ်တည်ထားနေပြီးတော့ရခဲ့ပါတယ်ကျမဘဝရဲ့အခက်အခဲတွေကယုံထွက်ဖို့ဒီစာအုပ်တွေကနေပြီးတော့ကျမကိုယုံကြည်ခြင်းနဲ့တတ်တူတွေပေးခဲ့ပါတယ်စာအုပ်တွေကဘဟုတုတ္တတွေပေးခဲ့တယ်လို့မျိုးအခုကျမရဲ့လုပ်ငန်းခွင်မှာလည်းကျမလိုအပ်တဲ့ပညာတွေကိုစီးပူးဖို့တင်ယူစရာအထောက်အကူတွေဖြစ်ခဲ့ပြန်ပါတယ်ဒါကြောင့်မို့လို့ကျမရဲ့ရည်ရှိလက်တွေခဲ့တဲ့အယုံကြည်ရဆုံးမိတ်ဆွေတွေကိုပြပါဆိုရင်စောင်းတွေပါပဲသူတို့ဟာကျမကိုရည်အောင်လဲလုပ်နိုင်ပါတယ်ငိုအောင်လဲလုပ်နိုင်ပါတယ်ဘဝရဲ့အထီးပယ်ကိုလည်းသူတို့ကနေပြီးတော့ကျမကိုပြပေးခဲ့တဲ့တငယ်ချင်းကောင်းလေးလို့ကျမကတော့ယုံကြည်မိပါတယ်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့ရန်ကုန်တက္ကသိုလ်နဲ့စီတက္ကသိုလ်တက္ကအင်္ဂလိပ်စာဆရာမဖြစ်တဲ့ဒေါမရစင်အောင်ရဲ့ယုံကြည်ရာကိုနားဆင်ကြရတာပဲဖြစ်ပါလိမ့်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ပြည်ထောင်နိုင်ငံမှာကွန်မြူနတီပါတီဦးဆောင်တဲ့အစိုးရလက်အောက်မှာလူခွင့်ရေးချိုးဖောက်မှုတွေဆိုးဆိုးဝါးဝါဆက်ပြီးဖြစ်နေတာတွေ့ရတယ်လို့အမေရိကန်နိုင်ငံချိုင်းဌာနကနောက်ဆုံးထုတ်ပြန်လိုက်တဲ့လူခွင့်ရေးအစီရင်ခံစာထဲမှာဖော်ပြထားပါတယ်2015ခုနှစ်ထဲမှာတေအဆူအာကလူခွင့်ရင်ဆိုင်ရာအမှုတွေနဲ့လူအများစိတ်ဝင်စားတဲ့အမှုတွေကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေတွေကိုခြေမုံခဲ့ပါတယ်။ဖမ်းဆီးထားတဲ့ရှေ့နေတွေနဲ့လူခွင့်ရင်လှုပ်ရှားသူလူပေါင်း300ကျော်ကို2015မှာပြန်ပြီးလွှတ်ပေးခဲ့ပေမဲ့ရုံးတင်မစစ်ဆေးခင်ဖမ်းဆီးထားတဲ့16ဦးကတော့အခုထိကြံနေဆဲဖြစ်ပါတယ်။နောက်4ဦးကတော့အခြေခံလုံထုံးလုံနည်းတွေကိုမတုံးတဲ့ရုံးတင်စစ်ဆေးမှုတွေလုပ်ပြီးထောင်တန်းဖြစ်တဲ့3နှစ်ကနေ9နှစ်ခွဲထိချမှတ်ခဲ့တာဖြစ်ပါတယ်။လူမှုလုံခြုံရေးဆိုင်ရာအရာရှိတွေကလည်းလူခွင့်ရေးလှုပ်ဆောင်နေသူတွေနဲ့ ရှေ့နေရတဲ့မိသားစုဝင်တွေကိုလက်တုံပြန်တဲ့အနေနဲ့ချင်းချောက်နှောက်ယှက်မှုတွေဆက်ပြီးလုပ်နေပါတယ်။ဒီထဲမှာအထင်ရှားဆုံးရှေ့နေတွေတက်ကတဦးဖြစ်တဲ့ဝမ်းယူကတော့အစိုးရရဲ့ချိန်မုံမှုတွေအတွင်းအဖမ်းခံရတာဖြစ်ပြီးသူမှမှားကြောင်းလူသိရှင်ကြားရုတ်တန့်နဲ့ဝန်ခံခဲ့ပြီးနောက်ပိုင်းမှာအာမခံနဲ့ပြန်ပြီးလွတ်ပေးခဲ့တာပါ။ဒီလိုဝန်ခံဖို့အတွက်ဖိအားပေးခဲ့ပုံရပါတယ်။ဒါပေမဲ့သူမနဲ့တကွတခြားလူမျိုးလားသူအများပြားဟာကန့်တတ်မှုမျိုးစုံနဲ့နင်းနေကြရတာဖြစ်ပါတယ်။ဒီကန့်တတ်မှုတွေထဲမှာအတိအကျထုတ်မပြောတဲ့နေရာတွေမှာအဆက်မပြတ်စောင့်ကြည့်ခံရတာမျိုးလည်းပါဝင်ပါတယ်။ဒီအစိုးရကလူမှုလူအဖွဲ့အစည်းတွေကိုတင်းတင်းကြပ်ကြပ်ဆက်ပြီးထိန်းချုပ်ထားပါတယ်။အခုအသက်ထုတ်ပြန်လိုက်တဲ့ဥပဒေအရ INGO တွေ NGO တွေဟာလူမှုလုံခြုံရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်အောက်မှာလှုပ်ရှားရမှာဖြစ်ပြီးနိုင်ငံရေးချအခြေဆိုင် INGO တွေဟာအမျိုးသားလုံခြုံရေးကိုချိန်ချောက်နေတယ်လို့ဆိုပါတယ်။ဒီဥပဒေဟာ2018 January လမှာစတင်အကျုံးဝင်တယ်လို့ပြောပေမဲ့2016မကုန်ခင်ကတည်းက INGO တွေနဲ့သူရဲ့ data ရင်းမဟာမိတ်အဖွဲ့တွေကိုစတင်ပြီးကန့်သတ်ခဲ့တာဖြစ်ပါတယ်။ Internet နဲ့ပုံနှိပ်မီဒီယာတွေအပြင်တခြားမီဒီယာတွေကိုပါအာဏာပိုင်တွေကတင်းတင်းကြပ်ကြပ်ဆက်လက်ထိန်းချုပ်ပြီးတီးဖြတ်နေတာပါ။ Tibet ကိုယ်ပိုင်အုပ်ချုပ်ခွင့်ရ data နဲ့တခြား Tibet data က Tibet တွေဇင်ချန်ဝီကာကိုပိုင်အုပ်ချုပ်ခွင့်ရဒေတာကဝီကာတွေအပြင်တခြားဒေတာတွေမှာပါလွတ်လပ်စွာဟောပြောမှုဘာသာရေးလှုပ်ဆောင်မှုအသင်းသင်းဖွဲ့စည်းမှုနဲ့လှုပ်ရှားမှုတွေကိုအာဏာပိုင်တွေကတင်းကျပ်တဲ့ကန့်သတ်မှုတွေဆက်လုပ်ပြီးတင်းတင်းကျပ်ကျပ်ကြဲကြဲပြန့်ပြန့်ဖိနှိပ်အရေးယူနေပါတယ်မိသားစုကလေးတယောက်နှုံးယူဖို့အတွက်ကန့်သတ်ချက်ကိုဖယ်ရှားပေးခဲ့ပေမဲ့ကလေးရေအတွက်ဘယ်လောက်ပဲယူမယ်ဆိုတာဆုံးဖြတ်ရမယ်အမျိုးသမီးတွေရဲ့အခွင့်အရေးကိုလက်မခံပဲတချို့အမျိုးသမီးတွေဆိုသူတို့ဆန္ဒမပါပဲတခါတလေကိုဝင်ရင်းမှဖျက်ခိုင်းပြီးခလေးအကန့်အသတ်နဲ့ယူရတဲ့မူဝါဒကိုအစိုးရကဆက်လက်ပြဋ္ဌာန်းထားပါတယ်တရုတ်နိုင်ငံအပါအဝင်ကမ္ဘာတဝန်းဒီမိုကရေစီနဲ့လူ့ခွင့်ရေးရပိုင်ခွင့်တွေအတွက်အမေရိကန်ပြည်ထောင်စုကတန်တိတ်ခံချထားတဲ့အတိုင်းရည်တည်မှဖြစ်ပါတယ်ဒါဟာလူသားတိုင်းအတွက်မရှိမဖြစ်အရေးပါတဲ့ရပိုင်ခွင့်ဖြစ်ရုံမကပဲအမေရိကန်ပြည်ထောင်စုရဲ့ကမ္ဘာကြီးပုံမတည်ငြိမ်ပြီးလုံခြုံစိတ်ချအောင်လှုပ်ဆောင်မှုတွေအတွက်အကောင်းဆုံးအကျိုးစီးပွားလည်းဖြစ်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးရက်ဒလဆန်ကပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုကြားခဲ့ကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOE အဝမုံကြောင်းထပ်မံအသိပေးအပ်ပါတယ်ခင်ဗျာ။ VOE အမေရိကန်တန်ခါဂျာတာပရီနေ့မနေ့ဖက်လက်ရှိထုတ်လင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိ900မီတာ16 19နဲ့24ဒီကနေပြန်လည်ပြီးတော့ထုတ်လင့်တော့မှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာတာပတင်းလေးမနေ့ခင်အစီအစဉ်တွေကိုဆက်လက်ပြီးတော့ကြားနေကြရတာဖြစ်ပါတယ်အခုတော့ကြံရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အများပြည်သူရှေ့မှောက်မှာပြစ်လို့မဲ့အထက်လွှတ်တော်ကြားနာပွဲမစတင်ခင်မှာပဲဒီကိစ္စကိုပြည်စုံစည်းစပ်စွာဗဲလိုက်မှုမရှိပဲစစ်ဆေးသွားမှာဖြစ်ကြောင်းအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Republican အမတ်နဲ့ဒုတိယဥက္ကဋ္ဌ Democrat လွှတ်တော်အမတ်တွေကကတိပြုပြောကြားလိုက်ကြပါတယ်ဒါ့အပြင်သမ္မတဒေါ်နယ် Trump ရဲ့အတွင်းလူတွေနဲ့ရုရှားအစိုးရကြားလေးဝဲပူးပေါင်းကြံစည်မှုတွေရှိမရှိဆိုတာကိုလည်းဒီကြားနာပွဲအတွင်းမှာတပါးတည်းစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့မတ်လ30ရက်နေ့မှာအနေဒီအစိုးရတက်လာပြီးဒီနေ့ပြည်အထိမ်းအမှတ်အဖြစ်နဲ့ State of the Union Address နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီမိန့်ခွန်းကိုတော့ဒီကနေ့မနက်၈နာရီသတင်းအပြီးမှာ MRTV နဲ့မြန်မာအတိုင်းရေဒီယိုကနေထုတ်လွှင့်ပေးသွားမှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ယုံကအတိပေးကြေညာထားပါတယ်2015ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီကအမတ်နေရာစုစုပေါင်း80ကျော်နဲ့အနိုင်ရခဲ့တာကြောင့်2016ခုနှစ်ဧပြီလ30ရက်နေ့မှာအစိုးရတာဝန်တွေကိုတရားဝင်လွဲပြောင်းရယူခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမွန်တော်ခရိုင်ကိုရောက်ရှိနေသတင်းယူနေကြတဲ့ VOA မြန်မာပိုင်းသတင်းတောက်အပါအဝင်သတင်းသမားအယောက်20နီးပါးပါဝင်တဲ့အဖွဲ့ဟာဒီကနေ့ဗုဒ္ဓဟူးနေ့မှာကြီးကန်းပြင်ဝါမိတ်ကျေယိုးပြည်ငခုရစတဲ့မွတ်စလင်ရွာပေါင်း70ရွာကိုတွားရောက်တည်ရှိကြမှာဖြစ်ပါတယ်2016ခုနှစ်အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခတ်မှုနောက်ပိုင်းနေရက်ကနေထွက်ပြေးခဲ့ကြပြီးပြန်လည်ရောက်ရှိနေထိုင်ကြသူတွေရဲ့အခြေအနေတွေကိုတွားရောက်တည်ရှိကြမှာဖြစ်ပါတယ်ဒါပြင်မွန်တော့ဒေသကိုရောက်ရှိလာနေတဲ့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်တမာဒေါက်တာကောလင်းစတိုင်ဘက်ဦးဆောင်တဲ့အဖွဲ့ဝင်73ဦးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာလည်းမြန်မာသတင်းမီဒီယာသမားတွေနဲ့အတူဒီကနေ့တွေ့ဆုံဖို့ရှိနေပါတယ်
နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတွားခဲ့တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါက်တာမြူးတက်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ကစ်ဟ ோம்ஸ் ဖြစ်ပါတယ်ဗီအိုအေကိုနားဆင်ခဲ့ရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကမ္ဘာနှံကတောတာရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်စမိုးရီပါခင်ဗျာ
This program has come to you from the Voice of America, Washington.